Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမြတ်ခင်ဗျာ2024ခုနှစ်ဒီဇင်ဘာလ15ရက်တနင်္ဂနွေနေ့ညပိုင်းဗီဒီယိုမြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ19လိုင်းနိုမီတာ25လိုင်းနိုမီတာ30တို့အပြင်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ရသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်ခင်ဗျာဒီကနေ့အစီအစဉ်မှုဖြစ်တဲ့ကျွန်တော်ဇော်ဝင်းလိုင်ကဆောင်ရွက်ပေးပါပ
ါမင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေမှာတော့စီးရီးယားနိုင်ငံမှာသမရအာဆတ်အစိုးရပြုတ်ချသွားတာကြောင့်နောက်နိုင်ငံတွေကပိတ်ဆို့တန်ခတ်တာတွေဖယ်ရှားဖို့ကုလသမဂ္ဂထုတ်ပြန်ချက်ကတိုက်တွန်းလိုက်ပါတယ်။တောင်ကိုရီးယားမှာစစ်အုပ်ချုပ်ရေးအမိန့်ထုတ်ခဲ့တဲ့သမရကိုဖယ်ရှားဖို့လွှတ်တော်ကမဲခွဲဆုံးဖြတ်ပါတယ်။ဒီလိုထိတဲ့ရောက်နိုင်ငံတကာသတင်းတွေကိုတော့ကိုဇော်ဝင်းလိုင်နဲ့အတူပြောပြသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။သတင်းတွေအပြီးနားဆင်ကြမယ့်အထက်မှာဆိုရင်တော့ရိုဟင်ဂျာပြည်ပကပြည်လေရေးတရုတ်နဲ့အိန္ဒိယတို့ကပါဝိုင်းဝန်းကူညီပေးကြဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးကတောင်းဆိုလိုက်တာနဲ့အတူ
လေဆိုတာထက်အမှရေပြောမယ်ဆိုရှင်ဝူးဆိုရအတန်ကြာတာလေမဟုတ်ပဲနဲ့ကျွန်တော်ထော်လာကြီးတို့စိုက်ကယ်တို့အိတ်သောဖြုတ်ပြီးမောင်းနေတော့မှာလေရင်သားဆိုပြီးကြောက်လန့်တဲ့စိတ်ကအလူတိုင်းမှာရှိရဲပေါ့နော
်လေချောင်းရံနေကြားကနေရှင်တန်ရက်တည်နေကြရတဲ့ကီအနီပြည်နယ်ကကလေးငယ်တွေနဲ့စစ်ပြေးဒုက္ခတွေဒီအကြောင်းအပြည့်အစုံကိုတော့မြန်မာဒီမိုကရေစီရဲ့ဆွေးနွေးကအစီအစဉ်မှာနားဆင်ကြရမှာပါအဲ့နောက်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကျမတ်စုမြန်မာပြည်မပေးစာနဲ့ထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်ဒါတွေမတင်ဆက်ခင်အခုအရင်ဆုံးတော့နောက်ဆုံးရရှိထားတဲ့သတင်းတွေကိုကိုအောင်လင်ဦးနဲ့ကျွန်တော်ဇော်ဝင်းလိုင်တို့ကတင်ပြပေးကြမှာပါခင်ဗျာ
စီးရီးယားနိုင်ငံမှာသမ္မတဘရှာအာဆတ်ပြုတ်ကျသွားပြီးနောက်ပိုင်းအနောက်နိုင်ငံတွေကပိတ်ဆို့တံခတ်အရေးကြီးမှုတွေအများဆုံးအဆုံးသတ်ဖို့ကုလသမဂ္ဂထုတ်ကိုယ်စားလှယ်ကဒီနေ့ပဲတိုက်တွန်းပါတယ်။စီးရီးယားနိုင်ငံမှာပြည်တွင်းစစ်ကိုဥတီခဲ့တဲ့2011ခုနှစ်ကငြင်းငြင်းနဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေပေါ်သမ္မတအာဆတ်အစိုးရကအပြင်းထန်နှိမ်နင်းခဲ့တာကြောင့်အမေရိကန်ဥရောပသမဂ္ဂနဲ့တခြားနိုင်ငံတွေကပိတ်ဆို့တံခတ်မှုတွေတင်းကျပ်ချက်ချထားတာပါ။နိုင်ငံရေးပြဿနာတွေကိုမဖြေရှင်းနိုင်တာကြောင့်ပိတ်ဆို့တံခတ်မှုတွေနဲ့ဆက်လက်ရင်ဆိုင်နေရပြီးတိုင်းပြည်ပြန်လည်ထူထောင်ရေးလုပ်ငန်းတွေမှာလည်းဟန်တားတွေကြုံနေရတာပါ။စီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂထုတ်ကိုယ်စားလှယ်ဂီယာပယ်ရဆန်ကတော့တိုင်းပြည်တည်ဆောက်ရေးအတွက်ပိတ်ဆို့တံခတ်မှုတွေမြန်မြန်ဆန်ဆန်ဖယ်ရှားသွားဖို့မျှော်လင့်နေကြောင်းဒမက်စကတ်မြို့တော်ခီးစင်မှာသတင်းနောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ။
စီးရီးယားသမ္မတဘရှားအယ်အဆတ်ကိုဖြုတ်ချခဲ့တဲ့ HDS သဘုံအဖွဲ့တွေနဲ့အမေရိကန်အစိုးရအရာရှိတွေဓာတ်ရိုက်ဆက်သွယ်စကားပြောနေတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ် HDS လို့အတောကခေါ်တဲ့ Hayat Tahrir al-Sham အဖွဲ့ဟာအမေရိကန်ကအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့အဖွဲ့ဖြစ်ပါတယ်ပြီးခဲ့တဲ့ဒီနေ့ပတ်ကရုရှားနိုင်ငံတဲထွက်ပြေးခိုလုံခဲ့တဲ့စီးရီးယားသမ္မတအဆတ်ကိုဖြုတ်ချရမှာပါဝင်တဲ့အတိုက်ခံလက်နက်ကိုင်အဖွဲ့တွေကိုဒီအဖွဲ့ကဦးဆောင်ခဲ့တာဖြစ်ပါတယ်အခုဒီအဖွဲ့နဲ့သမ္မတဘိုင်ဒန်အစိုးရတာဝန်ရှိသူတွေဓာတ်ရိုက်ဆက်သွယ်စကားပြောနေတာရှိတယ်ဆိုတာကိုဝန်ကြီးဘလင်ကင်ကပထမဆုံးထုတ်ဖော်ပြောဆိုတဲ့အမေရိကန်ထိပ်တန်းအရာရှိဖြစ်ပါတယ်စီးရီးယားအရေးနဲ့ပတ်သက်ပြီးနိုင်ငံဆောင်ကတာဝန်ရှိသူတွေဆွေးနွေးကြတဲ့ဂျော်ဒန်နိုင်ငံကသတင်းစာရှင်းလင်းပွဲမှာပြောသွားတာလည်းဖြစ်ပါတယ်အဆတ်အစိုးရပြုတ်ကျပြီးတဲ့နောက်ပိုင်းစီးရီးယားမှာငြင်းငြင်းတဲ့နိုင်ငံရေးအသွင်ကူးပြောင်းမှုတွေဖြစ်လာဖို့ဂိုင်းကနာဆွဲကင်းပြီးအားလုံးစုစည်းပါဝင်တဲ့အစိုးရအသစ်ဖွဲ့စည်းနိုင်မှုအတွက်လိုအပ်တဲ့လမ်းညွှန်မှုတွေနဲ့အခြေခံမှုတွေချမှတ်နိုင်အောင်အမေရိကန်ကုလသမဂ္ဂနဲ့ဥရောပသမဂ္ဂအကြီးအကဲအရာရှိတွေတူရကီနဲ့အာရဗ်နိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေနဲ့အတူဂျော်ဒန်နိုင်ငံကဆွေးနွေးပွဲကိုဝန်ကြီးဘလင်ကင်တက်ရောက်နေတာဖြစ်ပါတယ်ခင်ဗျာ
ရုရှားပါဝင်ဥရောပနိုင်ငံတွေရဲ့အကျိုးစီးပွားကိုထက်သွင်းမစဉ်းစားဘူးဆိုရင်နေတိုးဖွဲ့ဝင်ဖြစ်ကိုပြန်လည်စဉ်းစားသုံးသပ်ဖို့ဂျာမနီနိုင်ငံလက်ရာစွန်းပါတီ AFD ရဲ့ပူးထွေးခေါင်းဆောင်ကဒီနေ့ပဲပြောလိုက်ပါတယ်အမေရိကန်ရဲ့အကျိုးစီးပွားအတွက်ဥရောပကိုဖိအားပေးခဲ့တာကိုစန့်ကျင်ကြောင်း AFD ပါတီခေါင်းဆောင်တယောက်ဖြစ်တဲ့တီနိုကူပါလာကဂျာမန်သတင်းစာဝတ်ကိုပြောလိုက်တာပါလက်ရှိနေတိုးဖွဲ့ဟာကာဝေးဆိုင်ရာမဟာမိတ်အဖွဲ့မဟုတ်ဘဲကာဝေးဆိုင်ရာအတိုက်အဝန်းတစ်ခုသာဖြစ်ပြီးရုရှားပါဝင်ဥရောပနိုင်ငံတွေရဲ့အကျိုးစီးပွားကိုလေးစားလက်ခံမှုလိုအပ်တယ်လို့လည်းပြောဆိုထားပါတယ်နေတိုးဖွဲ့ကဒီတိုင်းမလုံနိုင်မှုဆိုရင်တော့ဂျာမနီနိုင်ငံအတွက်ဘလောက်လက်တွေ့အကျိုးရှိနိုင်မလဲဆိုတာပြန်လည်သုံးသပ်ရလိမ့်မယ်လို့လည်းသူကပြောဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ
အန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်
ဗီယိုအမေရိကန်အတံမြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညဘက်သတင်းတွေကိုဆက်လက်နားဆင်နေရတာဖြစ်ပါတယ်တောင်ကိုရီးယားနိုင်ငံမှာလွတ်တော်ကအရေးယူဖယ်ရှားဖို့မဲခွဲဆုံးဖြတ်လိုက်တဲ့သမ္မတယွန်ဆွတ်ယူကိုအမြန်ဆုံးဖယ်ရှားဖို့အတိုက်ခံခေါင်းဆောင်ကဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကိုဒီနေ့ပဲတိုက်တွန်းလိုက်ပါတယ်။သမ္မတယွန်ကတော့စေုပ်ချွေအမိန့်ထုတ်ပြန်တဲ့အတွက်ယာရုကဖယ်ရှားဖို့မနေ့ကပဲလွတ်တော်မှာမဲခွဲဆုံးဖြတ်ခဲ့တာပါ။သမ္မတယွန်ကိုယာရုကစံငန့်ထားပြီးဝန်ကြီးချုပ်ဟန်ဒုတ်ဆူကယာယီသမ္မတတာဝန်ယူထားချိန်မှာဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကရပ်ပေါင်း180အတွင်းစဉ်စားဆုံးဖြတ်သွားမှာဖြစ်ပါတယ်။ဒါပေမဲ့လည်းလူလူခံစားနေရတဲ့ဒုက္ခတွေတတရအောင်သမ္မတကိုအမြန်ဆုံးယာရုကဖယ်ရှားနိုင်ရေးစဉ်စားဆုံးဖြတ်ဖို့အတိုက်ခံခေါင်းဆောင်လီဂျင်မျောင်းကတိုက်တွန်းလိုက်တာပါစေုပ်ချွေအမင်းကြောင့်တောင်ကိုရီးယားနိုင်ငံမှာနေပေါင်းများစွာအတွင်းနိုင်ငံရေးမတူညီမှုတွေနဲ့လည်းကြုံတွေ့ခဲ့ရတာဖြစ်ပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစီနာလက်ထက်ကအများပြည်သူကြောက်ရွံ့ခဲ့ရတဲ့အထူးရဲတပ်ဖွဲ့ကိုဖျက်သိမ်းပစ်ဖို့အရင်ကအစိုးရလက်ထက်ကအာဏာအလွဲသုံးစားလုပ်မှုတွေကိုစုံစမ်းစစ်ဆေးနေတဲ့ကော်မရှင်ကအကြံပြုတင်ပြတဲ့အကြောင်းအကြီးတန်းစုံစမ်းစစ်ဆေးရေးအဖွဲ့ဝင်တို့ကဒီကနေ့ဒီဇင်ဘာလ15ရက်နေ့မှာအတည်ပြုပြောဆိုပါတယ်အသက်89နှစ်ရှိပြီဖြစ်တဲ့ဝန်ကြီးချုပ်ခါစီနာဟာဒါကာမြို့မှာရှိတဲ့ဝန်ကြီးချုပ်အိမ်ကိုဆန္ဒပြကြောင်းသားတွေပြီးခဲ့တဲ့ဩဂုတ်လ5ရက်နေ့ကဝင်စီးတဲ့အချိန်အိန္ဒိချင်းအိန္ဒိယနိုင်ငံကိုရဟန့်ရင်နဲ့ထွက်ပြေးခဲ့တာပါဝန်ကြီးချုပ်ဟာစီနာအစိုးရဟာလူခွင့်ရေးတွေကြေကြေပြန့်ပြန့်ချိုးဖောက်တာအပြင်ယာနဲ့ချီတဲ့အတိုက်ခံအဖွဲ့ဝင်တွေကိုဥပဒေမဲ့တတ်ဖြတ်တာတခြားယာနဲ့ချီတဲ့သူတွေကိုလည်းပြန်ပေးဆွဲဖမ်းဆီးပြီးဖျောက်ဖျက်ပစ်တာတွေလုပ်ခဲ့တယ်လို့ဆွတ်ဆွဲခံထားရတာပါလက်နက်ကင်ဘင်္ဂလားဒေ့ရှ်အထူးရဲတပ်ဖွဲ့ RAB ရဲ့လက်ချက်နဲ့လူတွေယာနဲ့ချီတေကြီးပျောက်ဆုံးခဲ့တဲ့ဖြစ်ရပ်တွေမှာဝန်ကြီးချုပ်ဟာစီနာနဲ့အကြီးတန်းအရာရှိတွေပါဝင်ခဲ့တယ်ဆိုတော့ကနအူးအချက်လက်တွေရရှိထားတဲ့အကြောင်းလက်ရှိအိမ်ဆောင်အစိုးရကဖွဲ့ထားတဲ့လူတွေပျောက်ဆုံးမှုစုံစမ်းစစ်ဆေးကော်မရှင်ကပြောပါရခင်ဗျာ
အင်ဒိုနီးရှားနိုင်ငံမှာဘာလီနိုင်လိုလူသေများခဲ့တဲ့မွေးစေမှုကိုဂိုင်းဝင်9ယောက်ကိုထောင်ဒဏ်16နှစ်ကြာခံခဲ့ပြီးနောက်ဩစတြေးလျနိုင်ငံကိုဒီနေ့ပဲပြန်ပို့လိုက်ပါတယ်။ဘာလီပန်းပြေကျွန်းမှာဘိန်းဖြူ10ကီလိုကျော်မှောက်ခိုတင်သွင်းမှုကျွေးပန်းမှုနဲ့ဩစတြေးလျနိုင်ငံသား9ယောက်ကို2005ခုနှစ်မှာအင်ဒိုနီးရှားရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပြီးနောက်နှစ်နိုင်ငံကြားဆက်ဆံရေးမှာလည်းအဖို့ထွက်တွေကြုံခဲ့ရတာပါ။မွေးစေမှုတွေအတွက်ပြင်းပြင်းထန်ထန်အရေးယူလို့ရှိတဲ့အင်ဒိုနီးရှားနိုင်ငံမှာဂိုင်းဝင်2ယောက်ကိုတော့တည်ရန်စီရင်ချက်ချမှတ်ထားပြီးပြစ်ဒဏ်စီရင်ခံရမှာဖြစ်တယ်လို့ကျန်တဲ့သူတွေလည်းကြီးလေးတဲ့ထောင်နှံတွေကြားခံကြရတာဖြစ်ပါတယ်။ဩစတြေးလျနိုင်ငံသား9ယောက်နေရပြန်လာတဲ့အကြောင်းဩစတြေးလျအစိုးရကလည်းဒီကနေ့ပဲကြေညာချက်ထုတ်ပြန်အတည်ပြုခဲ့ပါတယ်ခင်ဗျာ
။နောက်ဆုံးရရှိထားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့အတူတင်ပြပေးကြရတာပါခင်ဗျာ။ဗီယိုအမေရိကန်တန်ကနေတင်းတင်းကုန်နေတဲ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ပြပေးသွားတော့မှာပထမအဆုံးရိုညာအရေးပြည်လဲဖို့အိန္ဒိယနဲ့တရုတ်တို့ကကူညီဖြည့်ရှင်းပေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးတောင်းဆိုလိုက်တဲ့သတင်းကိုတင်ပြပေးကြပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဟတ်ဆန်မမုကဘင်္ဂလားဒေ့ရှ်မှာလာခိုလုံနေတဲ့တိမ့်ချီတဲ့ရိုညာဒုက္ခသည်တွေအကြအတဲပြည်လဲအောင်အိန္ဒိယနဲ့တရုတ်နိုင်ငံကပါပါဝင်ဖြည့်ရှင်းပေးဖို့တိုက်တွန်းပြောဆိုလိုက်သလိုရိုညာဒုက္ခသည်တွေတဲ့စာဝတ်နေရေးအတွက်အထောက်အကူတွေအလုတ်ကင်ခွင်လန်းတွေဖန်တီးပေးနေတာနောက်တတိယနိုင်ငံနေစီပို့ဆောင်ရေးစီစဉ်ပေးမှုတွေက false hope တလွဲမျောလင်းချက်တွေဖြစ်လာနိုင်တဲ့အတွက်ဒါဟာအကြက်တဲတွေကိုဖြည့်ရှင်းရမရောက်ဘူးလို့လည်းသတိပေးပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးရဲ့သတိပေးပြောဆိုချက်တွေအပေါ်ရိုဟင်ဂျာတွေရဲ့သဘောထားအမြင်ဘယ်လိုရှိပါသလဲ။ရိုဟင်ဂျာတို့ရဲ့မျောလင်းချက်အစီအစဉ်ကနေမဆုမွန်ကအစူးစီးတင်ပြပေးထားပါရခင်ဗျာ။
ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးဟက်ဆန်မော်မုတ်ကနိုင်ငံသားအခွင့်အရေးအပြည့်အဝရရှိရေးနဲ့ဂုံတိတ်ခါရှိစွာနေရပ်ပြန်ရေးကသာရိုဟင်ဂျာတို့အရေးအပိသက်အဖြစ်ဖြစ်မှာဖြစ်ပြီးတော့ရိုဟင်ဂျာအကြက်တဲကိုပြေလည်အောင်ဖြည့်ရှင်းတဲ့အခါမှာအိန္ဒိယနိုင်ငံနဲ့အတူတရုတ်နိုင်ငံကပါပါဝင်ပေးဖို့လိုအပ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့နိုင်ငံသားသတင်းတောက်များအသင်း45နှစ်မြောက်နှစ်ပတ်လည်နေ့မေလ20ရက်နေ့မှာလုပ်တဲ့ရိုဟင်ဂျာအကြက်တဲဆိုင်ရာနှိနှောဖလှယ်ပွဲမှာတိုက်တွန်းပြောဆိုခဲ့ပါတယ်ဒီလိုမျိုးဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးကိုရိုင်းရိုဟင်ဂျာတို့အရေးဝိုင်းဖြည့်ရှင်းပေးဖို့အိန္ဒိယနဲ့တရုတ်ကပါဝိုင်းကူပေးဖို့အကူအညီတောင်းနေတယ်ဒီပေါ်မှာဘယ်လိုမျိုးရှုမြင်ပါသလဲတကယ်တမ်းတာဝန်ရှိတဲ့သူတွေကမြန်မာနိုင်ငံကအာဏာပိုင်နေပဲဖြစ်တာမို့လို့မြန်မာနိုင်ငံဘက်ကတကယ်ပဲရိုဟင်ဂျာတွေကိုနေရပ်ပြန်ခေါ်ဖို့စိတ်ဆန္ဒရှိမယ်ထင်ပါသလားလို့ရိုဟင်ဂျာဒုက္ခသည်တွေရဲ့အမြင်ကိုမေးကြည့်ပါတယ
်ရိုဟင်ဂျာဒုက္ခသည်တွေခံဖို့ရဲ့မှာအိန္ဒိယတရုတ်တို့ရဲ့အခွင့်အရေးလို့အဲနေစုပြီးတော့ကြောက်သွားတာထရတယ်အမှန်တကယ်အိန္ဒိယတရုတ်တို့ရဲ့အခွင့်အရေးလိုအပ်မှာပါတရုတ်ဟာမြန်မာရခိုင်နဲ့ဘင်္ဂလားဒေ့ရှ်အပေါ်ဩဇာရောင်းတဲ့ဩဇာလုံးမှုရှိတယ်သူတို့ရဲ့အသင်ကိုဒီမြန်မာရခိုင်ရောနော်ဘင်္ဂလားဒေ့ရှ်က နားထောင်မယ်လို့ဆိုပြီးတော့ကျွန်တော်တို့ယူဆတယ်။ Now India လည်းနိုင်ငံကြီးတစ်နိုင်ငံဖြစ်ပါတယ်။သူတို့ရဲ့အကွန်ကြီးအမှန်တကယ်လို့အမှန်ဆိုတာကိုကျွန်တော်တို့သိရတယ်။ဒါပေမဲ့ဒီကျွန်တော်တို့ရူဟင်ဂျာရဲ့အခြေအထင်းမှာဒီဘောအိန္ဒိယတရုတ်နဲ့အထူးပေါ့အမေရိကန်အဖွဲ့ဝင်နိုင်ငံတကာအတိုင်းဝဲအလုံးဖောက်ဝဲတဲ့ကျွန်တော်တို့ရည်ချင်ရေလုပ်ငန်းစီမှာရှိနေရဖို့အရေးတကြီးလိုအပ်မှာကျွန်တော်တို့အနေနဲ့ယူဆပါတယ်။ဘာဖြစ်လဲဆိုရင်ကျွန်တော်တို့ရဲ့အနိုင်ခက်ပေါ့တော့ပေါ့ဘယ်ကင်းလုံးရှုံမှုရဲ့ရှိစေဖို့ ਨੇ ဒီဒင်းတုံကြီးများတော့အဲနိုင်ငံသားအခွင့်အရေးကိုရရှိစေဖို့နေရင်ကျေရမှာလွယ်ကူရှောင်းမောင်းစေဖို့ဆိုပြီးတော့အရေးတကြီးလွယ်မှာတွေ့ရတယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ရဲ့ကျန်တဲ့လုပ်ငန်းစီမှာအထားစီမဖြစ်အောင်အဟံအတမဖြစ်အောင်အဲတိရှာမန်ခန်တဲ့စစ်မှန်သောဖြည့်ရှင်းရာတကူရရှိအောင်ကျွန်တော်အနေနဲ့လိုလားတောင်းဆိုတာကြည့်ပါ
တကယ်တော့ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာတို့နေရပြန်ရေးနှောင့်နှေးကြံ့ကြာနေရတာကလက်တလောကြုံနေရတဲ့လက်နက်ကင်ပြည်ပခါတွေကြောင့်မလို့မကြခင်မှာတာဝန်အဆုံးသတ်တော်မဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတမ်မတ်ကြီးဦးအောင်ကျော်မိုးကိုကိုးကားပြီးတော့ဘင်္ဂလားဒေ့ရှ်အခြေစိုက်သတင်းတွေမှာဖော်ပြပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာတွေနေရကိုပြန်မိုးနှောင့်နှေးရတာကရခိုင်ပြည်နယ်တွင်းကအခြေအနေကြောင့်လို့ဆိုတဲ့အပေါ်မှာရိုဟင်ဂျာဒုက္ခသည်တွေအမြင်ကိုလည်းမေးကြည့်ပါတယ
်။မင်္ဂလာဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတာမန်ကြီးဦးအောင်ကျော်မိုးပြောသွားတာကိုကျွန်တော်တို့တွေ့ရပါတယ်။မင်္ဂလာဒေ့ရှ်နိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံပွဲမှာသူကပြောသွားတာကြားသိရပါတယ်။မင်္ဂလာဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေနေရခြင်းရေးကို2019ခုနှစ်နိုဝင်ဘာလတည်းကမြန်မာဘင်္ဂလားဒေ့ရှ်နိုင်ငံတို့အကြပေါ်သဘောတူဆက်ရှုပ်ဆုပ်ရှုပ်ခဲ့တာရှိပါတယ်။အင်းအလီယာဆူယာလက်ထက်မှာနေရဲကျင်ကြီးကိုအဆူယာအဖွဲ့စီပေါ်ဦးမင်းသူတို့ဒေါက်တာဝင်းမြားကြီးတို့ဦးမင်းကျန်တို့ဘင်္ဂလားဒေ့ရှ်လာပြီးတော့ကျွန်တော်တို့ရင်းကြဒုက္ခစေကုစလေတွင်နဲ့ဆွေးနွေးခဲ့ကြတာရှိပါတယ်။သူတို့ဆွေးနွေးပွဲမှာမောင်တော်မြောက်ပိုင်းမှာ20နဲ့နနေရဆိုပြီးတော့တမဲရှာကျွန်တော်တို့ပြောပြတယ်မောင်တော်ထောင်ပိုင်းမှာရှစ်နေရဆိုပြီးတော့ပြောပြတာတွေ့ရတယ်နောက်ဘူတီတော်မြို့နယ်မှာ17နေရအဲ့လိုစူးစူးပေါင်း40နေရမှာသူတို့ကပြန်လီနေရရှာတတ်မယ်ဆိုပြီးတော့ပြောခဲ့တယ်ဟဲ့ဒီကိစ္စမှာကျွန်တော်တို့ဘက်ကသဘောမတူခဲ့ကြဘူးဘာဖြစ်လို့ဆိုရင်ကျွန်တော်တို့လည်းမြန်မာနိုင်ငံသားပဲအဲ့ဒီအထွေကြောင့်ကျွန်တော်တို့ဒီမူလနေရာမှာကျင်းနေတဲ့တိုင်ဝင်ရရှိကျွန်တော်တို့ရဲ့ပိုင်ဆိုင်မှုများပြန်လည်ရရှိဒင်းတို့ကြီးများသောနိုင်ငံသားအခွင့်အရေးရရှိရေးနဲ့လုံခြုံရေးအာမခံရာရှိစေရမည်ဟုကျွန်တော်တို့ဘက်ကတောင်းဆိုသွားခဲ့ပ
ါရိုဟင်ဂျာတွေနေရပြန်နိုင်ရေးမြန်မာတာဝန်ရှိတဲ့သူတွေအဆက်ဆက်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောကုလသမဂ္ဂနဲ့ပါပူးပေါင်းဆောင်ရွက်ခဲ့ပေမဲ့လက်တွေမှာတော့အခုချိန်အထိရိုဟင်ဂျာတို့နေရပြန်ရေးကအကောင့်ထဲမဖော်နိုင်သေးပါဘူးဒီလိုအခြေအနေတွေမှာဒုက္ခသည်စခန်းတွေထဲမှာစားနပ်ရိက္ခာဖျက်တောက်မှုအပါအဝင်အနာဂတ်မျှော်လင့်ချက်ကင်းမဲ့ပြီးတော့ထွက်ပေါက်ပိတ်နေတဲ့ရိုဟင်ဂျာတွေအတွက်ဒုက္ခသည်စခန်းတွေထဲမှာအလုတ်ကိုင်းဖန်တီးပေးတာတတိယနိုင်ငံကိုပို့တာကမျှော်လင့်ချက်အမှားပါလို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်ဒီတော့မပြန်ရသေးဘူးဆိုရင်လုတ်ပေးနိုင်မဲ့နီလန်းနေရှာပေးနိုင်မှုလိုမဲ့ထင်ပါသလားလို့ရိုဟင်ဂျာတွေကိုမေးကြည့်ပါတယ်
။အဲ့ဒီနေကပဲဘင်္ဂလားဒေ့ရှ်ဘက်ကပြောသွားတာကျွန်တော်တို့ကြားခဲ့ရတယ်။ရိုဟင်ဂျာဒုက္ခစီတွေနဲ့ပတ်သက်ပြီးတော့အလောကန်ပင်တီတာဓာတရားနိုင်ဖူတာမိုင်းရဲတယ်လို့ပြောတာတွေ့ရတယ်။ကျွန်တော်တို့အနေနဲ့စိတ်မခွန်းမိပါဘူး။ကျွန်တော်တို့ရူဟင်ဂျာဒုက္ခစီတွေဘင်္ဂလားဒေ့ရှ်ကိုခုလုံရတာအခုခုနှစ်နှစ်ရှိပါပြီ။ဘူဖဲလဲတော်လမရဒီဖဲလဲတော်လမရချောင်းပိတ်နေရမယ်ဆိုရင်ဒီဖိတ်လောင်နေရမယ်ဆိုရင်ဒီလူတွေကဘာဖြစ်ကြမလဲဒီလူတွေကဒုက္ခရောက်တည်ဆုံးကြမယ်အနေနဲ့ပဲရှိမှာ။လူသားပဲလူသားဆိုရင်အခွင့်အလမ်းဆိုတာလူတိုင်းမှာရှိသင့်ပါတယ်။ကျွန်တော်တို့ကဒုက္ခစီဖြစ်လို့ကျွန်တော်တို့အပေါ်ဒီလိုပဲ အဲပြောဆိုလာတယ်လို့ကျွန်တော်စိတ်မခွန်စွာနဲ့ဒါသိမိပါတယ
်အခုအခါမှာတော့စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာဆရာနာရှင်တွန်းလှန်ရေးစစ်စင်ရေးတွေထဲရခိုင်မြောက်ပိုင်းဘက်မှာတော့အာရခတက်တော် AA နဲ့မြန်မာစစ်ကောင်စီကြားမှာတိုက်ပွဲတွေပြင်းထန်နေပါတယ်အာရခတက်တော်ဘက်ကလည်းရခိုင်ပြည်နယ်ရဲ့အချက်အချာကြတဲ့နေရာတော်တော်များများကိုတိုက်ခိုက်သိမ်းပိုက်နေပါတယ်ဒီလိုအခြေအနေမှာရခိုင်ပြည်နယ်ထဲကရိုဟင်ဂျာတွေကိုအတင်းအဓမ္မစစ်မှုထမ်းမှုခေါ်ဆောင်တာရှိတယ်လို့နှစ်ဖက်တိုက်ပွဲတွေကြားမှာရိုဟင်ဂျာကြီးရွာသားတွေနဲ့ရိုဟင်ဂျာလူငယ်တွေဟာပြင်းထန်လွန်းတဲ့တိုက်ပွဲတွေကြားမြေစာပင်ဖြစ်ရပြီးတော့ပြင်းစရာမြေမရှိတဲ့ရိုဟင်ဂျာတွေရဲ့အသက်အန္တရာယ်ကစိုးရိမ်ရတဲ့အတွက်ကဘာကူလာသမဂ္ဂပါဝင်လူခွေးအဖွဲ့တွေရိုဟင်ဂျာအရေးလှုံ့ရှားသူတွေဘက်ကအရက်သားထိခိုက်သိဆုံးမှုတွေဖြစ်လာမှာအစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေထိခိုက်မှာထပ်ပြီးတော့ဖြစ်ပေါ်လာမှာကိုထိတ်လန့်စိုးရိမ်နေကြတဲ့အတွက်သတိပေးကြညာချက်တွေဇက်တိုက်ထုတ်ပြန်နေခြင်းလည်းဖြစ်ပါတယ
်မဆွမွန်တင်ပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့မြန်မာဒီမိုကရေစီရဆွေးနွေးခန်းအစီအစဉ်ကိုတင်ပြပေးပါမယ်စစ်ကောင်စီရဲ့လေကြောင်းပုံးကျဲတိုက်ခိုက်မှုတံအများဆုံးခံရတဲ့ပြည်နယ်တစ်ခုဖြစ်တဲ့ကရင်နီမှာစစ်ဘေးဒုက္ခခံရသူတွေတဲ့ကလစ်တငယ်တွေအများဆုံးတွေ့မြင်ခဲ့ရပါတယ်။စေတနာဝန်ထမ်းအကူအညီပေးနေတဲ့အဖွဲ့တွေအနေနဲ့အဓိကရင်ဆိုင်နေရတဲ့စင်ခုံမှုတွေနဲ့ပတ်သက်လို့ကရင်နီကိုရောက်နေတဲ့ကလင်းရန်ကုန်လူမှုကူညီရေးအဖွဲ့တီထောင်သူမတင်စာအေးကိုမအင်ဂျင်နယ်ကတွေ့ဆုံမေးမြန်းထားပါတယ်ခင်ဗျာ။
ကင်းနီပြည်နယ်ဒီမော့ဆိုမြို့နယ်ကစစ်ဘေးဒုက္ခသည်စခန်းတစ်ခုကိုပြီးခဲ့တဲ့စက်တင်ဘာလတုန်းကတိုက်ရောက်ကြည့်ရှုခဲ့တာပါအဲ့ဒီမှာကလင်းရန်ကုန်အဖွဲ့ကနေပြီးတော့ဒုက္ခသည်ကလေးတွေကိုအကူအညီပေးနေတာတွေကိုတွေ့မြင်ခဲ့ရပါတယ
်သို့အခက်ခဲမျိုးမျိုးကြာမှခတ်စားနေရတော့ပြည်သူလူထုတွေရဲ့အတွက်ကျမတို့စတောင်းပြေးမှာဖြည့်တယ်မြန်မာပြည်ကြီးအမိုင်းများဆုံးစစ်မှတ်တော်ညချင်းချင်းနဲ့တူဒီမိုကရေစီရဲ့ရေတော်ပေါ်အောင်မြင်နိုင်ဖို့ရအတွက်ဖျားရခင်မြန်မာပြည်ကြီးကိုကောင်းချီးပေးပါစေအကြည်ရှုပြတော်မူပါစေကာကွယ်ဆောက်ရှောက်တော်မူပါစေယနေ့ချစ်ကြအောင်ခတ်စားတဲ့ဆုကျေးဇူးတော်
ကလေးလူကြီးအားလုံးပါဒီ extra ရဲ့ trauma တွေအများကြီးရှိရယ်ပေါ့နော်အများကြီးရှိရယ်ဆိုတဲ့အခါကျတော့ဟိုတုံ့ပြန်ရမယ်ဆိုတာထက်အဲဒီလေးရင်ဆိုတာထက်အမရေပြောမှဆိုရှင်ဝူးဆိုရအတန်ကြာတာလေးရင်မဟုတ်ပဲနဲ့ကျွန်တော်ထော်လာကြီးတို့စိုက်ကယ်တို့အိတ်စောဖြုတ်ပြီးမောင်းရင်တော့လေးရင်လားဆိုပြီးကြောက်လန့်တဲ့စိတ်ကအဲလူတိုင်းမှာရှိရယ်ပေါ့နော်အဲစစ်ဆောင်နေမှာပို့ပြီးဆိုးတယ်ပေါ့ကလေးတွေရောလူကြီးတွေရောအဲဒီတန်ဟိုသူတို့အရန်ခံခဲ့ရတယ်ကင်ဒီက air strike အများဆုံးခံရဆုံးနေရာလို့တောင်ပြောလို့ရတယ်ပေါ့နော်ပြောလို့ရတယ်ဆိုတဲ့အခါကျတော့ဟိုတုံ့ပြန်တဲ့ဟာထက်သူတို့စိတ်ထဲမှာ mental trauma တွေအများကြီးတော့ပို့တွေ့ရပါတယ်မှာဟုတ်
ဒီကလင်းရန်ကုန်ကလက်ရှိဒီကင်းနီပြည်နယ်မှာရှိတဲ့ဆစ်ဆောင်ဒုက္ခသည်တွေကိုကူညီနေတဲ့အခါမှာအဓိကစိန်ခေါ်မှုတွေကဘာတွေလဲ
ဟုတ်အဓိကကတော့ကျမတို့အဓိကပေါ့နော်ဟိုပစ္စည်းတွေပေါ့ပစ္စည်းတွေတည်ယူပို့ဆောင်တဲ့နေရာဆဲတွေတည်ယူပို့ဆောင်တဲ့နေရာမှာအခက်အခဲတွေအများကြီးရှိပါတယ်အမဘာဖြစ်လို့လဲဆိုတော့ကျမတို့အဲစစ်ကောင်စီကဖြတ်လေးပြတ်လုတဲ့အချိန်ပေါ့နော်ကျမတို့ရောက်တဲ့အချိန်မှာဖြတ်လေးပြတ်လုတဲ့အချိန်နဲ့ကြုံရတယ်အဲ့ဒီတော့ဆိုလို့ရှိရင်ဘာဖုန်းလိုက်ပါလဲမရဘူးပေါ့နော်ဖုန်းလိုက်မရဘူးအဆက်အသွယ်တွေမရတဲ့အခါကျတော့ပစ္စည်းတွေတည်ယူပို့ဆောင်မှုတွေအခက်အခဲရှိရယ်နောက်တစ်ခုကကျတော့ကျမတို့ကပြည်သူကနေပြည်သူကိုစီစဉ်တာပေါ့နော်အဓိကတော့ပြည်တွင်းပြည်ပစေတနာရှင်တွေကအဟိုအလူငွေတွေလှမ်းထည့်ကြတယ်ပြည်တွင်းပြည်ပစေတနာရှင်တွေကလှမ်းကူကြတယ်လှမ်းကူကြတဲ့ဟာမှာအဘန်းအကောင့်တွေကျမတို့ freeze ခံရတယ်ပေါ့နော်ဘန်းအကောင့်တွေ freeze ခံရတဲ့အခါကျတော့ငွေငွေကြေးစစ်စစ်မှုပိုင်းတွေမှာလည်းခက်ခဲတွေအများကြီးရှိခဲ့တယ်ပေါ့နော်ပြီးတော့ဒီဘက်ရောက်တဲ့အချိန်မှာကျမတို့ဒီဟိုဒီအကောင့်တွေကနေပြီးတော့ပတ်စံထုတ်တဲ့အခါမှာ percentage တွေအရန်ပေးရတာမျိုးတွေကျမတို့ကြုံရတယ်ပေါ့နော်ကြုံရတယ်အဲ့ခက်ခဲတွေရှိရယ်နောက်တစ်ခုကကျတော့အဒီဖြတ်လေးပြတ်လုတဲ့အခါကျတော့ဆက်သုံးစီကျမတို့တည်ယူပို့ဆောင်ရေးအတွက်ခက်ခဲတယ်အဓိကတော့ဆေးဝါးပေါ့နော်ဆေးဝါးနဲ့ဆန်နေပေါ့ဒါတွေကိုကျမတို့အဲတည်ဖို့ကိုပုံမှန်ဆိုလို့ရှိရင်အဲခဏလေးနဲ့ရောက်ကမဲ့ဟာမှာအဆင်ဆင်ပေါ့အဆင်ဆင်နေတည်ရတယ်အချိန်မီအချိန်နဲ့တပြေးညီကျမတို့ရောက်ရှိဖို့ကိုတော်တော်လေးခက်ခဲခဲ့တယ်ပေါ့မှာဟုတ်ခက်ခဲရအောင်အများကြီးရှိပါတယ်ဟုတ
်အဲ့တော့ဒီလို clean ရန်ကုန်လို့ပေါ့နော်ဆစ်ဆောင်ဒုက္ခတွေကိုကူညီနေတဲ့နေရာမှာအဓိကနောက်တစ်ချက်ကကျတော့ဒီနိုင်ငံကအလှူရှင်တွေရောရှိလားရှင
်ဟုတ်ကျွန်တော်တို့ကကြတော့ဟိုပေါ့နော်အဲဒီနိုင်ငံတကာအလှူရှင်ဆိုဂရန့်လို့ proposal တွေနဲ့တော့မတွားဘူးပေါ့နော်မတွားဘူးကျွန်တော်တို့ကိုအဲငကိုတဲ့ကကလင်းရန်ကုန်ကိုချစ်ခင်ကြတဲ့လူတွေကလင်းရန်ကုန်ကိုယုံကြည်စွာနဲ့ဖိမပေးကြတဲ့ပြည်တွင်းပြည်ပရောက်မြန်မာတွေရဲ့အဲအကူအညီဖိမမှုတွေနဲ့ပဲကျွန်တော်တို့ဟိုတွားပါတယ်ရှင်ဟုတ်
အဲ့တော့ကုလသမဂ္ဂလို့ပေါ့နော
်ဒီ
လိုနိုင်ငံတကာအဲ့လိုအဖွဲ့အစည်းတွေရောလာရောက်ပြီးတော့ကူညီတာမျိုးရှိ
ဟုတ်အဲ့လိုမျိုးတော့မရှိပါဘူးရှင်ဟုတ်
ဟုတ်အဲ့တော့ဒါဆိုရင်အဓိကကလင်းရန်ကုန်ကတကယ်ဟိုပြည်တွင်းပြည်ပမှာရှိနေတဲ့ ဒီမြန်မာနိုင်ငံသူနိုင်ငံသားတွေရဲ့အလှူရှင်
ဟုတ
်ရှိရပဲ
ဒီကရရဟုတ်ပါတယ်အမဘာဖြစ်လို့ဆိုတော့ကျွန်တော်တို့ဒီ2019ပေါ့နော်2019မှာကလင်းရန်ကုန်ဆိုပြီးတော့စလုပ်တဲ့အချိန်ကစပြီးတော့အဲကျွန်တော်တို့ဒါတလားတစ်ချိန်ကမ်ပိန်းတွေလုပ်တယ်ကမ်ပိန်းတွေလုပ်တဲ့အခါမှာဆိုလို့ရှိရင်အဲကျွန်တော်တို့ဒီပရဟိတအသင်းဖွဲ့တွေရာပဲစုပြီးတော့ဥမာအဲကျွန်မဆိုရင်ကျွန်တော်တို့ဖွဲ့ဆိုရင်1000ထည့်တယ်တခြားမားတို့ဖွဲ့ဆို1000ထည့်အဲ့လိုမျိုးဖန်တွေလေးတွေနဲ့စုပြီးတော့ပဲကျွန်တော်တို့သွားခဲ့တာပေါ့နော်အဲအလူကောက်ခံတာမျိုးတွေလည်းကျွန်တော်တို့မလုပ်ခဲ့ဘူးပေါ့မလုပ်ခဲ့ဘူး2019မှာကျတော့ကျွန်တော်တို့အဲဒီပြည်သူ့ကောင်ကြီးအသင်းကနေပေးတဲ့အဲပြည်သူ့ကောင်ကြီးအထူးစုကိုကျွန်တော်တို့ကလင်းရန်ကုန်ကရရှိခဲ့တယ်ပေါ့နော်ရရှိခဲ့တဲ့အချိန်မှာပို့ပြီးတော့အဲနိုင်ငံတကာမှာရှိတဲ့အဲပြည်တွင်းပြည်ပပေါ့နော်ပြည်တွင်းပြည်ပရောက်နေတဲ့မြန်မာတွေကပို့ပြီးတော့တည်လာတယ်တည်လာတဲ့အခါကျတော့အော်ဒီဖွဲ့လေးကလူငယ်လေးရှစ်တောင်လမ်းပြအဖွဲ့ဆိုပြီးတော့အဲ့လိုသူတို့ဝိုင်းကူပေးကြတာပို့ပေါ့နော်အဲ့လိုမျိုးတွေလည်းပဲသွားပါတယ်မှာဟုတ
်ညီမရဲ့အတွေ့အကြုံအရဆိုဒီစစ်ပေးရှောင်ဒုက္ခသည်တွေရဲ့အခြေအနေတွေမှာဟုတ်ဘယ်အရေးအဓိကလိုအပ်နေရတွေ့ရလဲ
ဟုတ်အဓိကတော့မှဒီဆစ်ဆောင်တွေကဆဆောက်အုံချင်းပေါ့နော်စစ်ပြေးလာပြီဆိုလို့ရှိရင်တို့မှအဲဒီအခြေခံလိုအပ်ချက်ပြည့်တဲ့အဝတ်တထည်ကိုတခုတောင်မပါလာတာညားရဲပေါ့နော်မပါလာတာညားရဲအဲ့တော့အဲအိမ်တွင်အသုံးအဆောင်တွေကအစားအကုန်လိုအပ်တယ်ပေါ့နော်အဲ့ဒီမှာမှကျွန်တော်တို့ဘာပို့လိုအပ်လဲဆိုတော့နေတဲ့လူဟာစားဝတ်နေရေးပေါ့နော်စားဝတ်နေရေးအတွက်ဆန်စီစားဒါတွေကအစားတို့အကုန်လိုအပ်တယ်နောက်တစ်ခုကကြောက်ကျွန်တော်တို့တဲတွေဆောက်ပေးရတယ်ပေါ့နော်စားပြီးပြောင်းလာတဲ့အခါမှာတို့အတွက်မြေးတွေရရှာရတယ်တဲတွေဆောက်ပေးရတယ်တဲတွေဆောက်ပေးပြီးလို့ရှိရင်တို့တို့အတွက်ဒီ hygiene နဲ့ပတ်သက်တဲ့ပုံတို့တောက်သုံးရရရှိဖို့တွေပြီးလို့ရှိရင်ဒီအိမ်သာစောက်ပုတ်တွေဒါမျိုးတွေအားစားကျွန်တော်တို့အကုန်စီစဉ်ပေးရပါတယ်မှာဟုတ
်အဲ့ခါမှာလေဒီကင်းနီပြည်နယ်မှာဒီစစ်ပေးရှောင်ဒုက္ခသည်တွေဟိုအဓိကဟိုတွေ့ရတဲ့အခြေအနေပေါ့နော်အဲ့ဒီမှာဘာကြောင့်တို့ဒီလောက်စစ်ပေးရှောင်ဒုက္ခသည်တွေကဒီလောက်များလာတာလဲဘာကြောင့်လို့မြင်လဲ
အာအဓိကတော့မှဟိုကပေါ့အဲအခုကာလကကျွန်တော်တို့ဒီတော်လှန်ရေးကာလကြီးလည်းဖြစ်တယ်ပေါ့နော်အဲကျွန်တော်တို့ဒီစစ်အုပ်စုံချင်းကျွန်တော်ရောက်တဲ့အချိန်မှာဆိုရင်2021 6လပိုင်းမှာဆိုလို့ချင်းစစ်ရှောင်စခန်းက10ခုမပြည့်ဘူးလက်ချိုးကြီးလို့ရတယ်ပေါ့နော်အဲဒါပေမဲ့ကျွန်တော်တို့အရှိမအောင်ပွဲတွေရလာတာနဲ့အပြအဲဒီစစ်ရှောင်ပြည်သူတွေကပို့ပြီးများလာတယ်ပေါ့နော်စစ်ကောင်စီကလည်းအဲပြည်သူတွေပါမရှောင်ဘူးပေါ့နော်တို့ air strike တွေလုပ်တယ်လက်နက်ကြီးတွေထုတယ်ဆိုတဲ့အခါကျတော့တကယ်လုံခြုံတဲ့နေရာဆိုတာရှိမနေတော့ဘူးပေါ့နော်ရှိမနေတော့ပဲတိုက်ပွဲဖြစ်လေ area မှာကျမတို့ဘက်ကအားသာလေအဲတို့ဘက်ကပိုဖိလေပိုဖိတဲ့အခါကျတော့ကျမတို့ဒီအဲနေအိမ်တွေပေါ့နော်ပြည်သူတွေရဲ့နေအိမ်တွေကိုမိရှို့သွားတာလေးရှိတယ်ပြီးလို့ရှိရင်တို့ရဲ့စိုက်ပျိုးရေးကြီတွေပေါ့နော်စပက်ကြီတွေကိုမိရှို့သွားတာရှိတယ်ဒါမျိုးတွေခါကျတော့ပြည်သူတွေကလည်းရွာထဲမှာမနေရဲဘူးမနေရဲတဲ့ခါကျတော့ဒီဘက်ကိုပြောင်းပြောင်းလာတဲ့ခါမှာအခုဆိုလို့ရှိရင်ကျမတို့စစ်ချောင်းစကန်တက်ရကြောဖြစ်သွားတယ်ပေါ့နော်အခုဒီ2024မှာဆိုလို့ရှိရင
်အဲ့ဒီချိန်မှာကိုကိုရိုင်ကလည်းဒီအဲ့လိုပဋိပက္ခထဲမှာပေါ့နော်ဒီတိုက်ပွဲတွေကြာနေပြီးတော့ဒီဒုက္ခသည်တွေကိုကူညီပေးနေရတဲ့ခါကျကိုကိုရိုင်အသက်အန္တရာယ်ကြုံခဲ့ရတဲ့အခြေအနေရောရှိခဲ့လား
ဟုတ်ရှိတယ်မှာရှိရဲဆိုတော့ကျွန်တော်တို့ဒီဟာပေါ့နော်အဲမမ်ပါ22အဲဆစ်ချောင်းစကန်နေမှာကျွန်မဆေးလိုက်ကူတယ်ပေါ့နော်ဆေးလိုက်ကူပြီးတယ်အဲစကန်တိုင်းကိုပတ်ပြီးတော့ကျွန်မတပတ်ကို5ရက်ပေါ့တပတ်ကို5ရက်ဆေးသွားကူပြီးတဲ့ခါမှာဆိုလို့ရှိရင်အဲလေတောင်းတိုက်ခိုက်မှုတံကိုကျမတို့အနီးကပ်ခံခဲ့ရရပေါ့နော်အဲခံခဲ့ရတဲ့အချိန်မှာဆိုလို့ရှိရင်ကျမတို့ကဆေးကူးတဲ့အခါကျတော့ဟိုဘယ်လိုပြောရမလဲလူကြီးရောလူငယ်ရောကလေးတွေရောအများကြီးရှိရပေါ့နော်ကလေးတွေအများကြီးရှိရတကယ်လင်းရင်ဆင်းလာတဲ့အချိန်မှာပထမတစ်ချိန်ကတော့ကိုရီးယားအဲအဲ့ဒီအတွေ့အကြုံနဲ့မရှိသေးဘူးပေါ့နော်မရှိသေးတဲ့အခါကျတော့စကန်လူတွေကဆရာမကလင်းရင်လာနေပြီးကျဲတော့မလားမသိဘူးဆိုတော့အဲအဲ့ဆိုလို့ရှိရင်တစ်ချက်ဟိုပါပေါ့နော်လူကြီးတွေပေါ့အဓိကတော့အဖိုးဖွားတွေလာပြတာပေါ့အဖိုးဖွားတွေအရင်ရွှေ့မဲ့ဆိုပြီးတော့အိုးပွားတွေကိုဘုံခုတ်ကျင်းတွေကိုရွှေ့ရဲဘုံခုတ်ကျင်းတွေရှေ့တဲ့အချိန်မှာပဲအဲ့ချိန်မှာကျမတို့အာစာတင်ကျောင်းလဲဖွင့်ထားတယ်ပေါ့နော်စာတင်ကျောင်းကကလေးတွေကလည်းလင်းလာပြီးဆိုပြီးပြေးထွက်လာတယ်အဲ့ပါကျမတို့ကအဲကို့ထက်လူနာတွေဘေးအန္တရာယ်ကင်းရှင်းဖို့အရင်ဦးစားပေးပြီးတော့သွားရွှေ့ရတယ်ပေါ့နော်သွားရွှေ့ရတဲ့ခါကျတော့ဘေးကနှစ်ခါလောက်အသွားပြန်လုပ်ပြပြီးတဲ့အချိန်မှာကျဲပြီးကျဲတော့မယ်ဆိုတဲ့အချိန်မှာကျမတို့ကဟိုပုံးလို့ပုံးရမှလည်းမသိလိုက်ဘူးပေါ့နော်မသိလိုက်ဘူးကိုကိုရိုင်းကကျတော့လူနာတွေကိုအသေးအတန်ရွှေ့နေရအောင်အဲ့မှာမမဲရဘာဖြစ်လဲဆိုတော့ကလေးလေးတယောက်ကိုချွေးတဲ့ချိန်မှာကလေးကလုံးဝလက်မလွတ်တော့ဘူးလက်ကိုကင်လာဆီမှာကြောက်တယ်ကြောက်တယ်ဆိုတော့အဲ့ချိန်မှာကကအဲသူ့ကိုပဲကိုကာဝယ်ထားတာပေါ့နော်ကာဝယ်ထားတယ်ကာဝယ်ထားပြီးတော့အဲတကယ်တမ်းဟိုကဖြစ်သွားတဲ့အချိန်ထားတော့မှကတင်လဲတင်စီပေါ့နော်တင်ပြီးတော့ကျွန်တော်တို့တွေးတာပေါ့ကျွန်တော်တို့တင်းတော့ကလူနာတွေကိုပဲအဓိကဟိုဘုံခုတ်ချင်းတွေရွှေ့ပေးတာပေါ့ဘုံခုတ်ချင်းတွေရွှေ့ပေးတဲ့အချိန်မှာတော့ကိုတော့အဲတတိမထားပြီးလိုက်တဲ့အခါမျိုးတွေရှိရဲပေါ့နော်အဲ့တခါရှိရဲနောက်တစ်ခုကကျတော့ကျွန်တော်တို့ဒီ11 mission ပေါ့11 mission မှာဆိုလို့ရှိရင်ကျွန်တော်တို့ medical cover သွားယူတယ် medical cover သွားယူပြီးတော့အပြန်ပေါ့နော်အပြန်မှာဘာဖြစ်လဲဆိုတော့အဲကျွန်တော်တို့ကဒီလက်ကတင်းအချီးပေါ့နော်ခွင့်မြင်ကြီးကိုဖြတ်ကားတယ်ခွင့်မြင်ဖြတ်ရတဲ့အခါမှာအဲဒီကားတွေဆိုလို့ရှိရင်ကျွန်တော်တို့မီးပိတ်မှဝါတယ်ပေါ့နော်မီးပိတ်မှဝါတယ်အဲဒါပေမဲ့သူကရောင်းဒီပြိုးပြပြအချိန်လေးဖြစ်နေတာပေါ့နေဝင်ရင်တရောအချိန်ဖြစ်နေတော့ကားကအဲလင်းငါးစီလောက်ဖြစ်သွားတဲ့အချိန်မှာလင်းရင်ကတကယ်ကြတော့ဟိုတခြားတက်ကက်ကိုကျဲဖို့လာတာပေါ့နော်ဒါပေမဲ့အဲကျမတို့ garden ကြီးကိုလည်းတွေ့ရောလုံးဝနှိမ့်ချပြီးတော့ကျဲမယ်ဆိုတဲ့အချိန်တက်တိုက်ဆိုင်ပေါ့နော်အဲ့တခါတော့တကယ်ကိုမမရဟိုကြုံခဲ့ရတဲ့အခါပေါ့မှာဟုတ
်အဲ့တော့ကျဲလိုက်သေးလား
ကျဲလိုက်တယ်ပါကျဲလိုက်တယ်ကျဲလိုက်တဲ့အချိန်မှာဘယ်လိုဖြစ်သွားလဲဆိုတော့ကျတော်ကဟိုကားရက်ပြီးတော့ဟိုမြောင်းထဲဝင်ပြေးတဲ့သူကပြေးပေါ့နော်အကျော်ကျတော့နည်းနည်းလေးဟိုဟာဖြစ်တဲ့အခါကြောက်လန့်ပြီးတော့ liver အကုန်နင်းပြီးတော့ဘောင်းချရတာဘယ်ကိုရောက်သွားမှမသိဘူးဒါတက်ကုတ်တယ်ထိုးဝင်သွားတာပေါ့ဒါပေမဲ့အချိန်မှာကျဲလိုက်ပြီးတော့ကျွန်တော်တို့နွားတင်ကုတ်ရဲ့အရှိကိုကြော်ပြီးတော့ဘုံကကြာ ပြီးတော့အဓိကကဘာယူတဲ့အချိန်မှာလည်းကျွန်တော်တို့ယူတဲ့တိုက်ပေါ့နော်အဓိကတော့ဒီဆေးပေးနေတဲ့ကျမရေးဆောင်းပူပေးနေတဲ့နေရာကိုတက်ကက်ထားတာပေါ့ဒါပေမဲ့ကန်ကောင်းချင်တော့ကျွန်တော်တို့ဒီအဆောက်အဦးတက်တက်မကြခဲ့ဘူးပေါ့နော်ဘေးကိုပဲဘေးခြံကိုကြတာလို့အဲ့လိုမျိုးပေါ့အနီးကပ်ကြီးတွေတော့ကျုံနေရတယ်ဟုတ
်တစ်ဖက်မှာကျတော့ဂီနီဒီတော်လိုင်းအင်အားစုတွေလည်းရှိကြတယ်လေဆ
ိုတ
ော့သူတို့တွေကဥမာဒီတော်လိုင်းအင်အားစုတွေကရောဒီဂီနီဒီစစ်ဘေးဒုက္ခသည်တွေနဲ့ပတ်သက်ပြီးသူတို့ရဲ့အဲဒီသူတို့ရဲ့အစီအစဉ်တွေပေါ့နော်သူတို့ရဲ့ဆောင်ရွက်ချက်တွေတော့ဘယ်လိုတွေ့ရလဲ
။ဟောအဓိကတော့ပြည်သူ့ကာကွယ်ရေးတပ်တွေကတော့ကျွန်တော်တို့ဒီပေါ့နော်လိုက်ကော်ပွဲမှာဆိုလို့ရှိရင်လည်းပြည်သူတွေဘေးကင်းဖို့ကိုသူတို့ရွှေ့ပြောင်းလာတယ်သူတို့ကူညီပေးရပေါ့နော်တကယ်တကယ်ရက်စုံမှာဆိုလို့ရှိရင်ကျွန်တော်တို့ medical team ကကြတော့သူတို့အနောက်မှာရှိရပေါ့နော်သူတို့အနောက်မှာရှိရသူတို့ကအရင်ဆုံးဒီရဲဘော်တွေကပဲပြည်သူတွေကာကွယ်ရေးအန်ရဲကင်းရှင်းဖို့ပေါ့နော်အသက်အန်ရဲကင်းရှင်းဖို့သူတို့တွေကိုယ်တိုင်ဆွဲထုတ်ပေးတဲ့ဟာတွေအများကြီးလုပ်ပါတယ်အမဟုတ်ကျဲဘော်တွေကတော့ကျွန်တော်များဆောင်ရှောက်ပေးတယ်ဥပမာစဘာသိမ့်ໃຫမှာဆိုလို့ရှိရင်လည်းသူတို့ကူပြီးတော့သိမ့်ပေးတာမျိုးတွေဒါမျိုးတွေကတော့ပြည်သူ့ကာကွယ်ရေးတပ်တွေကပြည်သူတွေပေါ်ကူညီပေးတာတွေတော့အများကြီးရှိပါတယ်မှာဟုတ
်အခုဆိုရင်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လူသားချင်းစာနာမှုအကူအညီတွေအဓိကပေးကြဖို့ဆိုပြီးတော့နိုင်ငံတကာတွေကလည်းပြောကြတယ်အမေရိကန်ပြည်ထောင်စုဆိုရင်လည်းဒါလူသားချင်းစာနာမှုအကူအညီဆိုပြီးမြန်မာနိုင်ငံအတွက်ဆိုပြီးတော့ဘတ်ဂျက်တွေပေးတာလည်းရှိတယ
်။
အဲနောက်ပြီးတော့အခုဆိုအိန္ဒိယချင်းထိုင်းနိုင်ငံကလည်းဒါတွေကိုလူသားချင်းစာနာမှုအကူအညီမြန်မာနိုင်ငံအတွက်ဆိုသူတို့ဥဆောင်ပြီးတော့ဒေတာတွေမှာလှုပ်ဖို့ကင်ဖို့ဆိုပြီးတော့လည်းသူတို့လုပ်နေရရှိတော့ဒါပေမဲ့ညီမတို့လို့အခုအဲ့လိုလုပ်နေတဲ့ဒီအပိုင်းနေပေါ်ပေါ်ပေါ်မှာညီမအနေနဲ့ရောဘယ်လိုမြင်လဲပြည်ပမှာကိုယ်တိုင်ဥဆောင်နေရတူတုံးဟုတ
်တကယ်ကြတော့ညီမတို့ကဟိုအစပိုင်းတော့ကလည်းဟိုပြည်ပနိုင်ငံတွေရဲ့ဟိုဟိုပျော်လင့်ကြရတယ်ပေါ့နော်အမျှော်လင့်ကြရတယ်မျိုးကိုမြန်မာနိုင်ငံလေးကိုဝိုင်းကူဖို့မျှော်လင့်ကြရတယ်ပေါ့နော်အဲဒါပေမဲ့ဒီတော်လန်အေးကာလာတလျှောက်မှာဆိုလို့ရှိရင်ကျမတို့ဒါပြည်သူတွေကပဲပြည်သူတွေကိုပြန်ချိတဲ့အနေအထားတွေပဲအများဆုံးတွေ့ရတယ်ပေါ့နော်အခုလိုမျိုးအချိန်မှာတော့ဘေးအိန္ဒိယနိုင်ငံတွေကကူလာတာတွေ့ရောလဲဝမ်းသာပါတယ်ဘာလို့လဲဆိုတော့ကျမတို့ဒီဘက်မှာလိုအပ်ချက်တွေတအားများတယ်ပေါ့နော်ဥပမာပြည်သူ့ကာကွယ်ရေးတပ်တွေအတွက်ဆိုလို့ရှိရင်လည်းပြည်ရင်းပြည်ပါမြန်မာတွေကပဲအဲကျမတို့ဒါဝိုင်းကူကြရတယ်ပေါ့နော်ဘာလို့လို့ပေါ့ဒီလူတွေကပဲဝိုင်းပြီးတော့ဖြစ်စည်းပေးနေတာလည်းရှိတယ်အဲနိုင်ငံတကာရဲ့ဒီစောင့်ရှောက်မှုတွေနိုင်ငံတကာရဲ့ကူညီမှုတွေအများကြီးလိုအပ်တယ်လိုအပ်ပေမဲ့သူတို့လည်းသူတို့အခက်အခဲဘာရှိလဲတော့ကျွန်တော်တို့မသိဘူးပေါ့နော
်အခုဒီညွေဦးတော်လိုက်ရေးနဲ့ပတ်သက်လို့ပေါ့နော
်
မက်တင်စာရဲ့ဟိုညှော်လင့်ချက်ပေါ့ဘယ်လိုရှိလဲ
ဒီကတော့ကျွန်တော်တို့ဟိုပါပေါ့ဒီညွေဦးတော်လိုက်ရေးကပြောရမယ်ဆိုလို့ရှိရင်ဒီတော်လန်အေးကာလာကိုကျွန်တော်တို့88တုံးကတစ်ခါကြုံခဲ့ရတယ်ပေါ့နော်88တုံးကတစ်ခါကြုံခဲ့88တုံးကဆိုလို့ရှိရင်ကိုကဟိုသူငယ်တမ်းပဲရှိသေးတော့ဒီနိုင်ငံရေးကိစ္စတွေနားမလည်ဘူးပေါ့နော်အဲအခုကြောက်လဲနိုင်ငံရေးကိုနားလည်လို့အဲဒီလိုမျိုးလောက်တာလားဆိုတော့လည်းမဟုတ်ဘူးဘာဖြစ်ဆိုတော့ကျမတို့ကအထမအနိုင်ကျင့်တဲ့ဟာကိုမခံနိုင်ဘူးပေါ့နော်ဒီစစ်ကောင်စီရဲ့အဲအာဏာရှင်ဆက်ဆက်မတရားအနိုင်ကျင့်တဲ့ဟာကိုမခံနိုင်ဘူးကျမတို့ဓမ္မဘက်ကနေကြောက်အောင်တိုက်မယ်ဆိုတော့စိတ်နဲ့ပေါ့နော်အဆုံးထိတိုက်မယ်ဆိုပြီးတော့ကျမတို့အခုဆိုလို့ရှိရင်ဒီဘက်ထိရောက်ခဲ့တယ်ပေါ့နော်ဒီဒေသမှာရောက်ခဲ့တယ်ကျမတို့ဆိုလို့ရှိရင်လည်းအိမ်နေချိတ်ပိတ်ခံရတယ်ရုံငန်းနေရာစာချိတ်ပိတ်ခံရတယ်ပေါ့နော်ချိတ်ပိတ်ခံရဆိုတော့ကျမတို့မှာယုံကြည်ချက်တစ်ခုရှိတာဒီပွဲကနိုင်အောင်နိုင်ရမယ်လို့ကျမတို့ယုံကြည်ချက်ရှိရပေါ့နော်ဘာလို့လဲဆိုတော့ကျမတို့ဒီမှာကအရွယ်ဆုံးပါတယ်လူငယ်လူကြီးပေါ့နော်အရွယ်ဆုံးပါတယ်အရွယ်ဆုံးပါပြီးတော့ယုံကြည်ချက်စိတ်တစ်ခုနဲ့တွန်းလှန်နေကြတယ်ပေါ့နော်တွန်းလှန်နေကြတယ်ဆိုတော့အချိန်အားဖြင့်တော့ကြာကောင်းကြာနိုင်တယ်ဒါပေမဲ့ကျမတို့တနေ့မှာတော့ကျမတို့ရည်ရွယ်တဲ့ပန်းနိုင်ကိုရောက်မယ်လို့တော့ယုံကြည်ပါတယ်မဟုတ်ဟုတ
်ကျေးဇူးအများကြီးတင်ပါတယ်အခုလိုအချိန်ပေးပြီးတော့ပေါ့နော်မြေးတဲ့မြေးကလေးဖြေပေးရတဲ့ကျေးဇူးတင်ပါတယ်
ဟုတ်ကဲ့ပါမကျွန်တော်လည်းကလေးရမကိုသာအားကြီးကျေးဇူးတင်ပါတယ်ဟုတ
်ကဲ့
အင်ဂျင်နိုင်စီစဉ်တင်ဆက်တဲ့မြန်မာဒီမိုကရေစီရဲ့ဆွေးနွေးကအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ VO American အတန်းကနေတင်းတင်းငွေနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်မကြခင်မှာအပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့တင်ဆက်ပေးသွားပါအောင်ခင်ဗျာ
VO American အတန်းရဲ့ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုနေ့စဉ် American ပြောင်စု Washington မြို့တော်ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် VO မနက်ခင်းမနက်6:00ကနေ6:00ခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့40view ညာချမ်းည9:00ကနေ10:00အထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25နဲ့30ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးလိုင်းလံမီတာ190ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ radio အစီအစဉ်အားလုံးကိုလူလူမိတ်ဆွေရုပ်သံ line view မြန်မာပိုင်း web စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာနှာဆင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို view ကတင်ဆက်ပေးနေပါတယ်ခင်ဗျာ။
တော်ရရှိတို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းနှင်းငွေနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။အခု ခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာဆိုရင်လည်းအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ပြပေးသွားမှာဖြစ်ပါတယ်။အခုအရင်ဆုံးတော့ကမ္ဘာမြေမမီဒီယာမြင်ကွင်းအစီအစဉ်နဲ့စပါမယ်။စီးရီးယားနိုင်ငံရဲ့မြို့တော်ဒမတ်စကတ်ကိုတော်လိုင်းရေးအဖွဲ့တွေကဒီဇင်ဘာလ10ရက်နေ့မှာတင်ပတ်ခဲ့ပါတယ်။စီးရီးယားပြည်သူတွေကိုနှစ်ပေါင်းများစွာဖိနှိပ်အုပ်ဆိုးခဲ့တဲ့အာဏာရှင်သမရအာဆတ်ဟာလည်းမိသားစုနဲ့အတူရုရှားနိုင်ငံကိုထွက်ပြေးခိုလုံခဲ့ရပါတယ်။အာဆတ်အစိုးရကိုရုရှားနဲ့အီရန်တို့ကထောက်ခံအားပေးကူညီတဲ့ကြားကပဲအာဆတ်အစိုးရပြုတ်ကျခဲ့တာဖြစ်ပါတယ်။ဘာကြောင့်အာဆတ်အစိုးရပြုတ်ကျခဲ့ရတာပါလဲ။အာဆတ်မိသားစုအုပ်စိုးမှုအဆုံးသတ်သွားချိန်မှာစီးရီးယားပြည်သူတွေဘလို့ခံစားကြရတယ်လဲဆိုတာကိုစောင့်မရှင်ပြည်သွင်းနိုင်ငံကကမ္ဘာမြေမမီဒီယာမြေကွင်းအစီအစဉ်မှာဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြေမမီဒီယာမြင်ကွင်းကန်တာကနေစီးရီးယားဒေါ်လာရင်းအင်အားစုတွေအောင်ပွဲကအာဏာရှင်တွေအတွက်အိမ်မက်ဆိုးလားဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွင်းနိုင်ပါစီးရီးယားနိုင်ငံရဲ့မြို့တော်ဒမတ်စကတ်ကိုဒေါ်လာရင်းတပ်ဖွဲ့ဝင်တွေကဒီဇင်ဘာ10ရက်နေ့မှာတိမ့်ပိုက်လိုက်တဲ့တရင်ဟာတကဘာလုံးကိုလှုပ်ခတ်သွားစေခဲ့ပြီးမီဒီယာတွေမှာလည်းထိတ်တန့်ဦးစားပေးတရင်ဖြစ်ခဲ့တာတွေ့ရပါတယ်။နိုင်ငံရေးတိုက်ခန့်တွေနဲ့တိုင်းသူပြည်သားတွေအပေါ်မှာဖိနှိပ်ချေမှုန်းတပ်ဖြတ်ရမှာနာမည်ဆိုးနဲ့ကြော်ကြားတဲ့အာနာရှင်စီးရီးယားသမ္မတဘာရှားအယ်အာဆတ်ကတော့မိသားစုနဲ့အတူရုရှားနိုင်ငံကိုထွက်ပြေးသွားခဲ့ပါတယ်။စီးရီးယားနိုင်ငံကို53နှစ်ကြာအာနာရှင်ဆန်စွာဖိနှိပ်အုပ်ချုပ်ခဲ့တဲ့အာဆတ်မိသားစုရဲ့ကြီးစိုးမှုဟာအဆုံးသတ်သွားခဲ့ပြီဖြစ်ပါတယ်။အာဆတ်မိသားစုရဲ့အုပ်စိုးမှုအဆုံးသတ်သွားခြင်းဟာစီးရီးယားပြည်သူတွေအတွက်တော့ဝမ်းသာပျော်ရွှင်မှုတွေနဲ့ကြောက်ရွံ့စိုးရိမ်မှုတွေရောထွေးနေတဲ့အချိန်ကာလဖြစ်ပါတယ်လို့ AP သတင်းကဆိုပါတယ် BBC ကတော့စီးရီးယားပြည်သူတွေဟာမျက်ရည်စားတွေနဲ့ပျော်ရွှင်နေကြတယ်ဆယ်စုနှစ်နဲ့ကြီးစောင့်ကြရတဲ့အချိန်တွေကိုတနတ်တန်တွေနဲ့ကြိုးဆိုနေကြပါတယ်စီးရီးယားဟာအာဆတ်လက်အောက်ကလွတ်မြောက်ခဲ့ပါပြီနိုင်ငံဟာလည်းအပြောင်းအလဲစီဥတီနေပါပြီတပုံတွေအတွက်အမခန့်စစ်စင်ရေးဖြစ်ပါတယ်လို့တင်ဆက်သွားခဲ့ပါတယ်မန္တကယ်လေအံ့ဩစရာပါပဲဒေါ်လာရေးတပ်ဖွဲ့တွေဟာတဟုံတို့ထိုးစစ်ဆင်ပြီး12ရက်အတွင်းမှာမြို့တော်ဒမတ်စကတ်ကိုတင်ပိုက်ကသမရအာဆတ်အစိုးရအဖွဲ့ကိုဖြုတ်ချနိုင်ခဲ့တာဖြစ်ပါတယ်2011ခုနှစ်အာရစပရင်လို့ခေါ်တဲ့အာရနွေဦးမှာစတင်ခဲ့တဲ့စီးရီးယားပြည်တွင်းစစ်ဟာ14နှစ်အကြာမှာအဆုံးသတ်သွားခဲ့ပါပြီကမ္ဘာအင်အားကြီးနိုင်ငံရုရှားနဲ့အရှိအလဲပိုင်းမှာဩဇာကြီးတဲ့အီရန်တို့ကြောတောက်နောက်ခံပေးထားတဲ့ဂျားကပဲအာနာရှင်အာဆတ်အစိုးရကတော်လိုင်းအင်အားစုတွေကဖြုတ်ချအောင်ပွဲခံနိုင်ခဲ့တာဖြစ်ပါတယ်။စီးရီးယားကိုအဓိကထောက်ခံအားပေးနေတဲ့ရုရှားဟာယူကရိန်းစစ်ပွဲမှာနစ်နေတဲ့အတွက်အာဆတ်အစိုးရကိုကူညီဖို့အကန့်အသတ်တွေရှိနေခဲ့ပါတယ်။အလားတူပါပဲအီရန်နဲ့ဟစ်ဘိုလာအဖွဲ့တွေဟာလည်းအစ္စရေးရဲ့ပြင်းထန်တဲ့တိုက်ခိုက်မှုတွေခံနေရလို့အားနည်းနေချိန်မှာစီးရီးယားတော်လိုင်းအင်အားစုတွေကအချိန်ကိုက်စစ်ဆင်ရေးတွေဆင်နွှဲပြီးမြို့တော်ဒမတ်စကတ်ကိုတိမ့်ပိုက်နိုင်ခဲ့တာဖြစ်တယ်လို့လေလာသူတွေကဆိုကြပါတယ်။စီးရီးယားနိုင်ငံဟာ1946 AB လမှာပြင်သစ်လက်အောက်ကလွတ်မြောက်ခဲ့ပြီး1949ခုနှစ်ကနေ1981အထိစစ်တပ်အာဏာသိမ်းမှုတွေနဲ့မတည်မငြိမ်ရုံးသုံးကားတွေဖြစ်နေခဲ့တာပါ။1982ခုနှစ်မှာတော့အခုရုရှားကိုထွက်ပြေးသွားတဲ့ဘာရှားအယ်အာဆတ်ရဲ့ဖခင်ဟာဖက်အယ်အာဆတ်စတင်အာဏာရရှိလာခဲ့ပါတယ်။2000ပြည့်နှစ်မှာဟာဖက်အယ်အာဆတ်ကွယ်လွန်သွားတဲ့အခါတားဖြစ်သူဘာရှားအယ်အာဆတ်ကသမရအဖြစ်ဆက်ခံပြီးစီးရီးယားကိုအုပ်ချုပ်ခဲ့တာဖြစ်ပါတယ်။2017အာရနွေဦးဒေါ်လိုင်းရေးကြီးမှာဆန္ဒပြပြည်သူတွေကိုအာဆတ်အစိုးရကရဲရဲဆက်ဆက်နှိမ်နင်းရာကနေစီးရီးယားပြည်တွင်းစစ်စတင်ခဲ့တာဖြစ်ပါတယ်။စီးရီးယားပြည်တွင်းစစ်မှာအာဆတ်အစိုးရအဖွဲ့ကစန့်ကျင်တိုက်ခိုက်နေတဲ့အဖွဲ့တွေကများပါတယ်။အဲ့ဒီအထဲမှာထင်ရှားတဲ့အင်အားစုတွေကတော့တူရကီထောက်ခံအားပေးထားတဲ့ Syrian National Army SNA American ထောက်ခံအားပေးထားတဲ့ Syria Democratic Forces SDF Al Qaeda ISIS အဖွဲ့တွေနဲ့ပတ်သက်မှုရှိတယ်ဆိုတဲ့ Hayat Tahrir al-Sham HDS အဖွဲ့တွေပဲဖြစ်ပါတယ်။ဒါအပြင် Syria National Coalition နဲ့ Syria National Council လို့အဝေးရောက်အဖွဲ့တွေနဲ့အာဆတ်ရဲ့စစ်တပ်ထဲကဗက်ပြောင်းခိုးလုံလာသူတွေကိုအခြေခံထားတဲ့ Free Syria Army FSC အဖွဲ့တွေလည်းရှိပါသေးတယ်။အာဆတ်ဆိုးရွားကတော့ရုရှား၊ Iran နဲ့ Hezbollah တို့ကထောက်ခံထောက်ပံ့ပါတယ်။ထောက်ပံ့ရုံနဲ့မဟုတ်ကြပါဘူး။ Syria နိုင်ငံထဲမှာစစ်အခြေစိုက်စခန်းတွေလည်းဖွင့်လှစ်ထားပြီးအာဆတ်အစိုးရဘက်ကပါပါဝင်တိုက်ခိုက်ပေးနေကြတာပါ။ Syria နိုင်ငံထဲမှာရုရှားကလာတာကီယာမှာလီဒါစခန်းနဲ့တာရိုရက်စ်မှာရေတပ်စခန်းတွေအပါအဝင်စစ်စခန်း20လောက်ဖွင့်ထားပါတယ်။ Iran ကလည်းစီးရီးယားမှာစစ်စခန်း50ကျော်ဖွင့်ထားပါတယ်။အလားတူပါပဲအမေရိကန်ကလည်းစီးရီးယားမြောက်ပိုင်းမှာစစ်စခန်းတွေဖွင့်လှစ်ထားပါတယ်။တူရကီဆိုရင်စီးရီးယားမှာစစ်စခန်း114ခုတိရှိတယ်လို့သိရပါတယ်။ဒီအနေအထားတွေဟာစီးရီးယားပြည်တွင်းစစ်မှာပြည်ပနိုင်ငံကြီးတွေပါဝင်ပတ်သက်နေတယ်ဆိုတာကရှင်းနေပါတယ်။ဒါကြောင့်စီးရီးယားပြည်တွင်းစစ်ဟာနိုင်ငံကြီးတွေရဲ့ဂျာကန်စစ်ပွဲ Proxy War စစ်ပွဲမျိုးဆိုတာတွေ့ရမှာဖြစ်ပါတယ်။ဒါကြောင့်လဲစီးရီးယားပြည်တွင်းစစ်ဟာရှုပ်ထွေးလွန်းနေနောက်ဆုံးတော့အာဆတ်အစိုးရကသာအောင်ပွဲခံသွားမှာပါလို့နိုင်ငံတကာအစိုးရတွေအဖွဲ့အစည်းတွေကယူဆလို့ရှိတာတွေ့ရပါတယ်စစ်ပွဲကကြာလာတာနဲ့အမျှအခြေအနေတွေကပိုရှုပ်ထွေးလာတယ်အာဆတ်အစိုးရပြုတ်ကျသွားရင်အခြေအနေတွေပိုဆိုးမယ်ဒါအပြင်အာဆတ်အစိုးရစန့်ကျင်အင်အားစုတွေကြားမှာလဲပဋိပက္ခတွေကပြင်းထန်နှက်ချိုင်းလွန်းတာကြောင့်အာဆတ်အစိုးရကိုမဖြုတ်ချနိုင်လောက်ဘူးဆိုတဲ့အမြင်မျိုးတွေနိုင်ငံကအတိုင်းဝိုင်းနဲ့ပညာရှင်တွေကြားမှာရှိကြတာတွေ့ရပါတယ်ဘယ်လိုပဲဖြစ်ဖြစ်ဒီနေ့ဒီအချိန်မှာတော့စီးရီးယားမှာရက်ဆက်စွာအုပ်ချုပ်တဲ့အာဏာရှင်အာဆတ်အစိုးရပြုတ်ကျသွားခဲ့ပါပြီစီးရီးယားပြည်သူတွေဟာအာဆတ်ရုပ်ထုတွေကိုဖြိုချလိုက်ကြပါပြီအကျဉ်းတော်တကားတွေကိုဖွင့်ကာမတရားဖမ်းဆီးခံထားရသူတွေကိုလွတ်မြောက်စေခဲ့ပါပြီအာဏာရှင်အာဆတ်ဟာသူ့ရဲ့အစိုးရအဖွဲ့ဝင်တွေသူ့အတွက်အသက်အသေးခံတိုက်ပေးနေတဲ့တပ်မှုတပ်သားတွေကိုစစ်မြေပြင်မှာထားရခဲ့ပြီးသူကတော့မိသားစုနဲ့အတူရုရှားကိုကိုလွတ်ယုံထွက်ပြေးသွားခဲ့ပါပြီ။အာဆတ်ဆိုရပြုတ်ကျသွားပြီမဲ့ပြဿနာတွေကပြီးသွားပြီလားဆိုရင်တော့ပြီးသွားပြီလို့မဆိုနိုင်သေးပါဘူး။ဒေါ်လာရင်အင်အားစုတွေကြားမှာပဋိပက္ခတွေဆက်ရှိနေနိုင်ပါသေးတယ်။ဒီအကြောင်းကိုဆိုရှယ်မီဒီယာတစ်ခုဖြစ်တဲ့ Facebook စာမျက်နှာမှာကိုရဲအကောင့်ပိုင်ရှင်ကစီးရီးယားမနက်ဖြန်ဟာမသေးကြသေးပါဘူးစီးရီးယားရဲ့ပြဿနာဟာအင်မတန်မှရှုပ်ထွေးပါတယ်နိုင်ငံတကာရဲ့ပါဝင်ဆွတ်ဖက်မှုကလည်းအင်မတန်ကြီးပါတယ်ဒီနေ့ပျော်နေကြရပြီမဲ့မနက်ဖြန်မှာတွေးတဲ့တန်ယူတွေပြန်ဖြစ်နိုင်ပါတယ်ဒါကလူတိုင်းသိထားမျှော်လင့်ထားတဲ့ကိစ္စပါဒါပေမဲ့အခုလိုထိဖြစ်ခဲ့ရတဲ့အဓိကပြဿနာကအာဏာရှင်ပါပဲအာဏာရှင်သက်ဆိုးရှည်လီပြဿနာတွေကပိုရှုပ်ထွေးလီပါပဲလို့ရေးသားထားပါတယ်ကိုရဲဆိုလိုတာကတော့အာဆတ်လွန်ကာလစီးရီးယားမှာပြဿနာတွေပဋိပက္ခတွေဖြစ်ခဲ့ရင်ဒါဟာဒေါ်လာရေးကြောင့်ဖြစ်ရတာမဟုတ်ဘူးနှစ်ပေါင်းများစွာအုပ်စိုးခဲ့တဲ့အာဏာရှင်တွေကြောင့်ဖြစ်ရတာဆိုတာကိုထောက်ပြထားတာပါအာဏာရှင်အာဆတ်ဘလောက်ရက်ဆက်ခဲ့တယ်လဲဆိုရင်လူပေါင်း6သိန်းလောက်ကိုတတ်ဖြတ်ခဲ့တယ်လူပေါင်း2သိန်းလောက်ကိုဖမ်းဆီးနှိပ်စက်အကျဉ်းချခဲ့တယ်လူပေါင်း9သန်းဟာအိုးအိမ်စွန့်ခွာခဲ့ကြရပြီးလူပေါင်း5သန်းဟာနိုင်ငံခြားတိုင်းပြည်တွေကိုထွက်ပြေးခိုးလုံခဲ့ကြရတယ်လို့မီဒီယာတွေမှာဖော်ပြရေးသားတာတွေ့ရပါတယ်။စီးရီးယားသမ္မတအာဆပြုတ်ကျသွားတာအာဆနိုင်ငံကနေထွက်ပြေးသွားရတာဟာဒေါ်လာရင်းအင်အားစုတွေအတွက်တော့အားတက်စရာအတိတ်ကောင်းနမိတ်ကောင်းလို့ယူဆကြမှာဖြစ်ပေမဲ့အာဏာရှင်တွေအတွက်ကတော့အိမ်မက်ဆိုးဖြစ်နေမှာပါလို့နိုင်ငံရေးကဲခတ်တူကမှတ်ချက်ပေးပါတယ်ခင်ဗျာ
ဒီတွင်နိုင်စီစဉ်တင်ဆက်တဲ့အပတ်စဉ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ခဲ့ကြရတာပါခင်ဗျာအခုတော့ RSB မြန်မာအဖွဲ့ကစီစဉ်တင်ဆက်တဲ့မြင်ကွင်းကြယ်မှတ်စုအစီအစဉ်ကိုတင်ပြပေးပါမယ်မြန်မာလူမှုစီးပွားရေးအခြေအနေတွေကိုဆန်းစစ်နိုင်ဖို့နိုင်ငံသုံးပုံတစ်ပုံဖြစ်တဲ့မြို့နယ်130မှာ RSB မြန်မာရဲ့သုတေသနကွန်ရက်ကလေ့လာနေပါတယ်ဒီလေ့လာမှုတွေရဲ့တစ်စိတ်တစ်ပိုင်းဖြစ်တဲ့စစ်တမ်းတရက်ကိုလည်းနိုဝင်ဘာလတုန်းကဖြန့်ချိခဲ့ပြီးဖြစ်ပါတယ်2024ခုနှစ်မလကနေဩဂုတ်လအတွင်းရရှိခဲ့တဲ့အချက်အလက်တွေကိုအခြေခံထားတဲ့အဲ့ဒီစစ်တမ်းတွေးရှိချက်တွေကိုအပိုင်းလိုက်ခွဲပြီးဖော်ပြနေတာမှာဒီတစ်ပတ်အပိုင်းနဲ့မှာတော့ကျမရေးကဏ္ဍကိုတင်ပြပေးထားပါတယ်ခင်ဗျာ
အနာသိန်းနောက်ပိုင်းမှာပြည်သူတွေဟာပောက်ကလိကဈေးယုံနဲ့ဈေးပိခန့်တွေရဲ့ကျန်းမာရေးဝန်ဆောင်မှုကိုပဲအဓိကရယူနေကြရပါတယ်။ပောက်ကလိကဈေးယုံဈေးပိခန့်တွေကို ပိုပြီးအားထားနေရတယ်လို့ဖြေဆိုတာ89မြို့နယ်ရှိပါတယ်စစ်ကောင်စီရဲ့ဈေးရုံနဲ့ဈေးပေးခန်းတွေကိုအားထားနေရတယ်လို့ဖြေတာက84မြို့နယ်ပါမြို့နယ်38မြို့နယ်ကလည်းကိုထူကိုထပရဟိတဈေးခန်းတွေကိုအားကိုးရတယ်လို့ဆိုပါတယ်တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ဆေးရုံဆေးပေးခန်းတွေကိုအားထားနေရတဲ့မြို့နယ်တချို့လည်းရှိပါတယ်မြို့နယ်နှစ်ခုမှာတော့ကျန်းမာရေးဝန်ဆောင်မှုမရကြတာကိုတွေ့ရပါတယ်အာနာသိန်းမှုအလွန်မှာစစ်ကောင်စီရဲ့ဆေးရုံဆေးပေးခန်းတွေဟာဝန်ဆောင်မှုကျဆင်းလာနေတာကိုတွေ့ရပါတယ်တာမန်ဖျားနာမှုကိုကုသမှုအပြည့်အဝပေးနိုင်တာမြို့နယ်40ဝန်းကျင်ပဲရှိပါတယ်။ကြံမြို့နယ်တွေမှာလည်းဆေးဝါးမလုံလောက်တာ၊ဆရာဝန်သူနာပြုမလုံလောက်တာနဲ့ကရိယာမလုံလောက်ပါဘူး။ခွဲစိတ်ကုသမှုအပြည့်အဝလုပ်နိုင်တဲ့မြို့နယ်က6လတာမှာပြန်မြ9မြို့နယ်ပဲရှိပါတယ်။ဆေးရုံတက်ကုသမှုတွေလုပ်နိုင်တဲ့မြို့နယ်ကပြန်မြ10မြို့နယ်ပါ။အနာသိမ့်မှုကြာလာတာနဲ့အမျိုးသမီးတွေမိဖွားဖို့ရမှာလဲပုဂ္ဂလိကဈေးရုံနဲ့ဈေးပေးခန်းတွေကိုပို့ပြီးအားကိုးနေရပါတယ်6လတာမှာပြမ်းမြ29မြို့နယ်ကစစ်ကောင်စီဈေးရုံနဲ့ဈေးပေးခန်းတွေမှာမိဖွားကြပါတယ်59မြို့နယ်ကတော့ပုဂ္ဂလိကဈေးရုံနဲ့ဈေးပေးခန်းတွေမှာမိဖွားကြတယ်လို့ဖြေဆိုကြပါတယ်ဒါဟာစစ်ကောင်စီရဲ့ဈေးရုံဈေးခန်းတွေနဲ့ရှင်ရင်နှစဖြစ်ပါတယ်စစ်ကောင်စီရဲ့ဈေးရုံဈေးခန်းတွေမှာမီးဖွားဖို့ရာသူနာပြုမလုံလောက်တာကြောင့်မဈေးဝါမလုံလောက်တာနဲ့ကရိယာမလုံလောက်တာတွေလည်းရှိနေပါတယ
်အပစင်မြင်ငွေကြမ်းမဆူအစီအစဉ်ကိုနားဆင်ကြကြရပါခင်ဗျာအခုတော့တရရှင်ရဲ့ပေးစာတွေကိုပြန်ချပေးနေတဲ့မြမပြမပေးစာအစီအစဉ်အလက်ရောက်လာပါပြီမအေးတနာကျော်ကအစီအစဉ်တင်ဆက်ပေးထားပါပါခင်ဗျာ
ကင်းရှင်ပြော်မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်VOE မင်္ဂလာရှိတဲ့ညချင်းလေးဖြစ်ကြပါစေ VOE ဖွဲ့သားတွေအားလုံးကျန်းမာချမ်းသာဘေးကင်းရွှင်လန်းချမ်းမြေကြပါစေနော်လို့ Cherry ဆိုတဲ့တော်ရရှင်ဆုတောင်းပေးလာပါတယ်ကျေးဇူးအထူးတင်ပါတယ်ရှင်ထက်တူပြန်ပြီးတော့ဆုတောင်းပေးကြပါတယ်နော်ဦးဆိုင်ကမ်ထွန်းဆိုတဲ့တော်ရရှင်အမြဲတမ်းစာရင်းနေကြပါသူကလည်းမင်္ဂလာနေ့တစ်ပါခင်ဗျာတဲ့ VOE ဖွဲ့သူဖွဲ့သားတွေနာတော်ရဆင်ကြည့်ရှုသူများအားလုံးလည်းဘေးရန်ကင်းကွာပြီးအဆစရရအဆင်ပြေကျန်းမာပါစေတဲ့ကျမတို့ထုတ်လွှင့်မှုအောက်က Facebook ပေါ်မှာမှတ်ချက်လာရေးလာတာဖြစ်ပါတယ်ရှင်ပြည်ဆောင်အောင်ဆိုတဲ့တော်ရရှင်ကတော့ VOE လိုင်းလက်မီတာထုတ်လွှင့်မှုနဲ့ပတ်သက်ပြီးရေးလာတာပါမင်္ဂလာပါ VOE အရင်ကဆိုရင်ည9နာရီတိုင်း VOE TV ကနေအားပေးနေကြပေါ့ဗျာတဲ့အခုတော့မီးဖြတ်ထားတာအတော်လေးလဲကြာပြီဆိုတော့ရေဒီယိုလေးဝယ်ပြီးတော့အားပေးနေရတယ်ပေါ့လေတဲ့အဲ့ဒီမှာပြဿနာစတက်တာပါပဲလိုင်းတို့ကနေဖန်တာဘလို့ဖန်ဖန်အတန်ကမရှင်းဘူးဗျာမရှင်းဆိုဘလို့မကိုနားထောင်လို့မရတာပါတော်တော်လေးဆူဆူဝါးဝါးပါပဲဘယ်ချိန်တွေမှာစိတ်ချမ်းသာစရာကောင်းလဲဆိုတော့စနေတနင်္ဂနွေလိုင်းလက်ကလွှင့်တဲ့အချိန်တွေပါဗျာတဲ့ကျန်တဲ့9ရက်ကတော့နာယီဝက်စာလေးပဲလိုင်းလက်ကနေနားဆင်လို့ရနေတာအဲ့လိုလိုင်းလက်ကနားဆင်ရတာကတော့အတော်အဆင်ပြေပါတယ်တဲ့ဒါကြောင့်မလို့ကျန်တဲ့9ရက်ကိုပါလိုင်းလက်ကနေပြီးတော့တနာရီလုံးစာနားဆင်လို့ရအောင်ပြုလုပ်ပေးစီချင်ပါတယ်တရင်ဌာနကြီးဆိုတော့လှုပ်ပေးနိုင်မယ်လို့ထင်လို့ပူဇော်လိုက်တာပါဗျာတဲ့ယေရှုတင်ပါတယ်အမြဲတမ်းအားပေးလျက်ပါ VOE တဲ့ ဟုတ်ကဲ့ပါအမြဲတမ်းအားပေးနေတဲ့အတွက်ကျေးဇူးတင်ပါတယ်တခါတလေမိရရင်တော့ TV လေးကိုဖမ်းကြည့်ပါလို့ပြောချင်ပါတယ်နော်အကယ်လို့အဆင်ပြေတဲ့တိတ်ပြတော့လဲဈေးမကြီးလာဘူးဆိုရင်တော့ကျမတို့အစီအစဉ်ကို Radio ကို TV ထုတ်လွှင့်မှုကိုပါ Facebook စာမျက်နှာကနေပြီးတော့ဖမ်းယူနားဆင်ကြည့်ရှုလို့ရပါတယ်နော်အခုဒီတော်ရရှင်ပြောတဲ့လှိုင်းလက်ကနေထုံးလွှင့်ပေးဖို့ကတော့လှိုင်းလက်ကကားတွေကနေပြောလဲဖမ်းပြီးတော့နားထောင်လို့ရတယ်လို့သိရပါတယ်ဒီမှာရေဒီယိုလှိုင်းတွေကတခြားနိုင်ငံတွေကိုလည်းထုံးလွှင့်တဲ့လှိုင်းတွေနဲ့မျှသုံးရတာဖြစ်တော့ဘယ်လှိုင်းကဘယ်ချင်းဆိုတာဘယ်နိုင်ငံအတွက်ဆိုတာမျိုးသတ်မှတ်ထားပြီးသားဖြစ်နေတာပါဒါကြောင့်မို့ကျွန်တော်တို့အစီအစဉ်ထုံးလွှင့်ချိန်ပြီးဆက်ပြီးတော့နားထောင်နေမယ်ဆိုရင်တခြားဘာသာစကားတွေနဲ့ထုံးလွှင့်တာတွေကြားရမယ်ထင်ပါတယ်ဒါကြောင့်ကျမတို့မြန်မာပိုင်းတွင်မီတာလှိုင်းကသူတို့သတ်မှတ်ထားတာမဟုတ်ရင်ပြောင်းလို့ပြင်လို့မလွယ်ပါဘူးရှင်ကျမတို့ဒီ VOA American တန်ကလည်းထုတ်လွှင့်မှုဘာသာစကား50ရှိမျိုးနဲ့နိုင်ငံတန်းကိုထုတ်လွှင့်နေတာမလို့သူတို့တွေကဒီနိုင်ငံတွေအားလုံးလှိုင်းတွေကိုလည်းချိန်ထားတာဖြစ်ပါတယ်ဒါကြောင့်မလို့တိတ်ပြီးတော့ဒီလိုပြောင်းပေးဖို့တော့မလွယ်ကူပါဘူးเนาะကျမရှင်းပြတာကိုနားလည်မယ်လို့ထင်ပါတယ်เนาะမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့အစာတွေကိုလည်းလက်ခံရရှိပါရနော်။အဲထက်ကစာတစောင်အခုဆက်ပြီးတော့ဖော်ပြပေးကြပါမယ်။ဒီတော်ရရှင်ကကျမတို့ပြီးခဲ့တဲ့သတင်းပတ်တွေမှာထုတ်လွှင့်ပေးထားတဲ့သတင်းတွေလည်းဆက်ဆက်နေတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့စာရေးလာတာဖြစ်ပါတယ်။ICC ကမြန်မာနိုင်ငံစစ်ကောင်စီနဲ့ပတ်သက်ပြီးတော့ပြောကြားတာနဲ့ပတ်သက်ပြီးတော့ဒီတော်ရရှင်ကိုယ်ပိုင်အမြင်ကတော့
ကျွန်တော် view ကိုစာမရေးပြတာတော်လေးကြာပါပါတယ်အခုရပိုင်းပြောချင်တာလေးတွေများနေလို့ရေးလိုက်ပါတယ် ICC ရှင်းနေချုပ်ကမြန်မာပြည်ကကျန်းဖက်စစ်တပ်ခေါင်းဆောင်မင်းအောင်လှိုင်ကိုစစ်ရာဇဝတ်မှုလူမျိုးတုံးတပ်ဖြတ်မှုနဲ့ဖောင်ရန်ထုတ်ဖို့တောင်းဆိုတာကိုမြန်မာပြည်သူများအလုံးကိုစားဝမ်းမြောက်စွာကြိုဆိုပါတယ် ICC ICJ နိုင်ငံတကာရာဇဝတ်ခုံရုံးများအနေနဲ့လည်းရိုဟင်ဂျာရေးတင်မကဘဲနဲ့2021ကျန်းဖက်စစ်တပ်ပြည်သူအာဏာလုယူတဲ့အချိန်ကစလို့နေစဉ်ရက်ဆက်ကျူးလွန်နေတဲ့မတရားဖမ်းဆီးနှိပ်စက်မှုတွေရဲစစက်မိရှုတပ်ဖြတ်မှုတွေအမျိုးသမီးတွေကိုဗရင်းချင်းတပ်ဖြတ်မှုတွေပြည်သူအုပ်အိမ်တွေကိုပြီးလောင်ပြချလက်နက်ကြီးတွေနဲ့ထုဂျက်ဖိုက်တာတွေနဲ့ဘုံကျဲစတဲ့စစ်ရွာဇွဲမှုတွေအတွက်လည်းစစ်ကောင်းဆောင်တဲ့တခွာအပေါင်းပါတွေကိုမြန်ဆုံးဖောင်ရန်ထုတ်တရားစွဲအရေးယူပေးဖို့မြန်မာပြည်သူအားလုံးကိုစားမြစ်တဲ့အခံတောင်းဆိုပါတယ်နောက်တစ်ခုပြောချင်တာကတိုင်းသားလက်နက်ကိုင်အဖွဲ့တွေချင်းချင်းဘာအကြောင်းနဲ့မှမတိုက်ခိုက်ကြပါနဲ့ကိုလူမျိုးချင်းချင်းရန်သူတွေမဟုတ်ပါဘူးအားလုံးရဲ့ဘုံရန်သူဟာရက်ဆက်တဲ့စက္ကစကျန်းဖက်စစ်တပ်ပဲဖြစ်ပါတယ်။အားလုံးသွေးစည်းကြပူပေါင်းကြပြီးတော့ဘုံရန်သူကျန်းဖက်စစ်တပ်ကိုအများဆုံးတိုက်ထုတ်ကြရမှာပါ။နောက်ဆုံးချက်ကတော့တိုင်းသားနေပြည်တော်မှာစစ်တပ်စခန်းတွေကိုတိုက်ထုတ်နိုင်တယ်လို့ဗမာနေပြည်မှာလည်းလက်နက်ကင်တော်လိုင်းရဲ့အဖွဲ့တွေအားလုံးပေါင်းပြီးတော့စစ်တပ်အုပ်စိုးထားတဲ့နေပြည်တော်ရအောင်လုပ်ရပါမယ်။တော်လိုင်းရဲ့ကနောက်ကြောင်းပြန်လှည့်လို့မရတာမို့လို့အာဏာရှင်စစ်တပ်နဲ့ဆရာနာရှင်စနစ်စုလုံးဝပျောက်ကွယ်သွားတဲ့အထိနောက်မဆုတ်တမ်းကြိုးစားကြရမှာပါ။
ဒါကတော့မြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်ဆောင်ကို ICC ကနေပြီးတော့ရေးယူဖို့စူးစမ်းမယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီတော်ရရှင်သူ့ရဲ့ကိုယ်ပိုင်ထင်မြင်ချက်ကိုရေးလာတာဖြစ်ပါတယ်။တော်လန်ရေးကနောက်ပြန်ဆုံးလို့မရတာမလို့အပိသက်တော်လန်ရေးကြီးအောင်မြင်တဲ့အထိအလုံးညင်ညင်းညွန်းနဲ့ဆက်ပြီးတော့ရှောင်းလန်းကြရမှာဖြစ်ပါတယ်လို့ဒီတော်ရရှင်ကသူ့ရဲ့အမြင်ကိုရေးလာပါတယ်ရှင်။သောရရှင်တယောက်ကတော့ဒီအေယာရီတိုင်းကစာရေးလာတာဖြစ်ပါတယ်သူတို့အေယာရီတိုင်းဇလုံမျိုးကလာဝကယုံမှာလက်ပေးလက်ယူမှုတော်တော်ကိုဆိုးဆိုးရွရွလုပ်နေကြပါတယ်ဆိုတော့စာရေးပြီးတော့ရင်ဖွင့်လာပါတယ
်အေယာရီတိုင်းဒေသကြီးဇလုံမျိုးမှာရှိတဲ့လာဝကယုံကတော့တော်တော်ဆိုးဆိုးဖြစ်နေပါတယ်ပတ်စံတောင်းတာအရမ်းများပါတယ်အများဆုံးပတ်စံတောင်းနေတာကအဓိက3ယောက်ပါသူတို့3ယောက်ကလာဝကဦးစည်းမှုနဲ့တယုံလုံးကိုချုပ်ကင်ထားတာပါသူတို့ဘာလို့လို့ဦးစည်းကဘာမှမပြောပါဘူးသူတို့ယူထားတဲ့အုပ်စုကြေးရွာတွေကလည်းအိမ်တော်စုမပုံတင်လာလုတဲ့သူတွေနဲ့နေစင်မပြတ်ပါဘူးမပုံတင်လုတဲ့သူတွေကိုတသိန်းကျော်ကနေ3သိန်းအထိတောင်းနေပါတယ်နောက်ပြီးသူပြောနေတဲ့စမတ်ကတ်ကိုလည်းဟိုဟာလိုတယ်ဒီဟာမှလိုတယ်ပြောပြီးပြင်ဆင်ခွင့်တင်ဖို့ပတ်စံ4000ကနေ6000တောင်းပါတယ်ရုံးတွက်ဆိုပြီးပတ်စံကိုအမျိုးမျိုးပြောပြီးတော့တောင်းနေပါတယ်အရင်ကစမတ်ကတ်ပတ်စံမပေးရပါဘူးအခုနောက်ပိုင်းရုံးတွက် 1000ကလောင်းဖို့အတွက်ထောင်ဆိုပြီးတော့တောင်းတာပါနောက်ဆိုရင်ဗီဒီယိုရိုက်ပြီးပို့ပေးပါမယ်ဗျာ
ဟုတ်ကဲ့ဒါက AR တိုင်းဒေတာကြီးဇလုံမြွတ်နယ်ကလာဝကရုံမှာအခုလိုအခြေအနေတွေဖြစ်နေပါတယ်ဆိုတော့သောရရှင်တယောက်စာရေးပြီးတော့တိုင်ကြားလာတာဖြစ်ပါတယ်သူပြောသလိုတကယ်အခြေအနေမှန်ဖြစ်မဖြစ်ဆိုတာကတော့ VOE ကတိုက်ရိုက်စုံစမ်းထားတာမဟုတ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့အတိမပြုတ်နိုင်ပါဘူးဒါသောရရှင်ရဲ့ ကိုပိုင်ရင်ဖွင့်စာပဲဖြစ်ပါတယ်တကယ်လို့သူပြောတယ်လို့အဲ့ဒီလိုမျိုးဌာနတွေကပြည်သူဝန်ထမ်းတွေအနေနဲ့အဲ့ဒီလိုမျိုးအခြေအနေတွေလက်ပေးလက်ယူမှုတွေဖြစ်နေတယ်ဆိုတော့အတန်တွေထွက်လာရင်တော့သက်ဆိုင်ရာအုပ်ချုပ်သူအဖွဲ့ကနေပြီးဒီကိစ္စကိုစုံစမ်းစစ်ဆေးပြီးတော့တင်းတော်စလို့ကင်တွယ်ဖို့လိုပါတယ်နော်သောရရှင်တွေရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်ရှင်အားလုံးအတွက်ပုံမကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့တောင်းဆုပြုပါတယ်နော
်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bambi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်နေရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းငွေနေညာပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါသေး။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေး။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်း၊ရှင်လန်းချမ်းမြေကြပါစေရှင်။
မေးတနာကြောင့်စီစဉ်တင်ဆက်တဲ့မြန်မာပြည်မှာပေးစာကဏ္ဍစီစဉ်ကိုနားဆင်ခဲ့ကြရတာပါခင်ဗျာခုဆက်ပြီးတော့ထူးခြားစံပြသတင်းလွှာတွေကိုတင်ပြပေးပါဦးမယ်ဂျာမနီနိုင်ငံမြို့နှစ်မြို့မှာဥရောပရဲ့တံပိုးအကြီးဆုံးရွှေနဲ့လုပ်တဲ့ခရစ်စမတ်သစ်ပင်ကြီးကိုပြသထားပါတယ်ဂျာမနီနိုင်ငံမြို့နှစ်မြို့မှာပဲအမှုပညာရှင်တဦးဟာနွားချေးကိုသုံးပြီးတော့ပကြီးရေးဆွဲနေပါတယ်ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကိုငင်းချမ်းနဲ့အမမြသစင်အောင်တို့ကတင်ပြကြမှာပါခင်ဗျာ
ဂျာမနီနိုင်ငံမြူနစ်မြို့မှာဥရောပရဲ့တံပိုးအကြီးဆုံးရွှေနဲ့လုပ်တဲ့ခရစ်စမတ်သစ်ပင်ကြီးတစ်ခုကိုပြသထားပါတယ်။အမြင့်ပေ3မီတာလောက်ရှိတဲ့ဒီခရစ်စမတ်သစ်ပင်ကို2024ခုနှစ်ထုတ် Vienna Philharmonic ရွှေပြားရီနဲ့ဖန်တီးထားတာဖြစ်ပြီးတော့ယူရိုငွေ 5.2 သန်းကျော်တန်ဖိုးရှိပါတယ်။ဒီသစ်ပင်ကိုဩစတြီးယားအစိုးရဒင်္ဂါသွန်လောင်းတဲ့လုပ်ငန်းနဲ့တတ္တူရောင်းဝယ်ရေးကုမ္ပဏီ Pro Orum တို့ပူပေါင်းဖန်တီးခဲ့တာဖြစ်ပြီးတော့သူတို့ကုမ္ပဏီရုံးချုပ်ရှိတဲ့နေရာမှာအထူးခရစ်စမတ်သစ်ပင်တွေဖန်တီးချင်တာကြောင့်အခုလိုစီစဉ်ခဲ့တာဖြစ်တဲ့အကြောင်းကုမ္ပဏီပြောခွင့်ရဘန်ဂျမင်ဆမ်မာကပြောပါရယ်အထူးပြုလုပ်ထားတဲ့ခရစ်စမတ်သစ်ပင်ပုံစံထဲမှာရွှေပြားတွေကိုထည့်သွင်းဖန်တီးထားပြီးထိတ်ဆုံးကကျေတက်ဆင်ထားတဲ့နေရာမှာတော့20အောင်စားရှိတဲ့ရွှေပြားကြီးကိုတက်ဆင်ထားပါရယ်သစ်ပင်ကြီးတစ်ခုလုံးကိုရောင်းဖို့မဟုတ်ပေမဲ့လည်းတစ်ပင်ထဲမှာထည့်သွင်းထားတဲ့ရွှေပြားတွေကိုတော့ဝယ်ယူနိုင်ပါတယ်။ဒီနှစ်ထဲမှာ Vienna Philharmonic ရွှေပြားတွေရဲ့ထုတ်လုပ်မှု35နှစ်ပြည့်နှစ်ပတ်လည်အတွက်အခုလိုပွဲကိုဆင်နွှဲခဲ့တာဖြစ်ပြီးတော့ရွှေပြားတွေဟာရွှေကိုရင်းနှီးမြှုပ်နှံမှုတစ်ခုဖြစ်စုဆောင်းကျင်းတွေထဲမှာလည်းလူကြိုက်များတဲ့ရွှေပြားတစ်မျိုးဖြစ်ပါတယ်။ဒီနှစ်တွင်မှာရွှေစည်းတက်ပေမဲ့ရေရှည်ရင်းနှီးမြှုပ်နှံကျင်းတွေအနေနဲ့ရွှေကိုဆက်ပြီးတော့ဝယ်ယူနေသေးပါဒီရွှေခရစ်စမတ်သစ်ပင်ကိုဒီဇင်ဘာ9ရက်နေ့ထိပြသခဲ့ပြီးတော့ဘသူမဆိုအခမဲ့ဝင်ရောက်ကြည့်ရှုနိုင်ခဲ့ပါရဲ့ရှင်
။ဂျာမနီနိုင်ငံမြူနစ်မြို့ကအမှုပညာရှင်တဦးဟာနောက်ချေးကိုသုံးပြီးပကြီးတွေရေးနေပါဗါ။အသက်46နှစ်အရွယ်ဝါနာဟဲလ်ကသူ့ပကြီးဆွဲကန်းကိုလည်းနွားတင်းကုန်ထဲမှာဖန်တီးထားပြီးတဘာဝကရတဲ့နောက်ချေးတွေကိုသုံးပြီးပကြီးကားတွေကိုဖန်တီးနေတာပါ။သူ့ရဲ့ပကြီးအများစုဟာနွားပုံတွေဖြစ်ပြီးတော့ဒါကိုပဲပုံစံအမျိုးမျိုးနဲ့ရေးဆွဲထားတာပါ။သူဟာတဘာဝပတ်ဝန်းကျင်နဲ့တိရစ္ဆာန်တွေကိုချစ်မြတ်နိုးသူဖြစ်ပြီး
အစာပိုင်းမှာတော့နောက်ချေးကိုသုံးပြီးပုံရေးရတာခက်ပေမဲ့နောက်ပိုင်းမှာကျင့်သားရသွားတဲ့အခါလွယ်ကူပါတယ်လို့ပြောပါတယ်။နောက်ချေးကိုသုံးရတာဟာပုံဆွဲတဲ့မင်းနဲ့ရေးရတယ်လို့ဖြစ်ပြီးတော့စုတ်တန်တဲ့ရေးဆွဲတဲ့နေရာမှာအစာပိုင်းမှာတော့နောက်ချေးအပြည့်အကျဲကိုမချိနိုင်တဲ့အတွက်အခက်တွေ့ခဲ့တာပါ။သူ့ရဲ့လက်ရပုံအသေးလေးတွေကိုယူရို 200လောက်နဲ့ရောင်းရတာဖြစ်ပြီးပကြီးကားအကြီးကြီးတွေကတော့ထောင်တောင်းချီတန်ဖို့ရှိတာပါ။နောက်ချေးကိုဆေးဖြစ်သုံးတဲ့အတွက်အငင်းပွားစရာဖြစ်ပေမဲ့လည်းဒါကိုအတိပ္ပယ်မရှိဘူးလို့မတုံ့သက်တင်ကြောင်းနဲ့ထောင်900
ပြင်းနေတွေအထိမိဖို့ကြောင့်တန်ရှင်ရေးအတွက်နောက်ချေးကိုထုံးနဲ့ရောပြီးသုံးလင်းခဲ့ကြတဲ့အကြောင်းပကြီးစရာဟတ်ကပြောပါတယ်။ဝေယူသူတွေအနေနဲ့အနက်နံမှာကိုစိုးရိမ်စရာမလိုပဲသူ့ရဲ့ပကြီးကားတွေကနှစ်ရက်သုံးရက်နေရင်ခြောက်သွားပြီးအနက်လည်းမထွက်တော့ဘူးလို့ပကြီးစရာဟတ်ကပြောပါတယ်ခင်ဗျာ။ စပိန်နိုင်ငံကဂျရန်ဒလာဒလာဗီရာမြို့လေးမှာတပည့်စည်းတွေကိုမီးရှို့ပြီးတော့ခြေထောက်ကိုရိုက်တဲ့ပွဲတော်တစ်ခုကိုဆင်နွှဲခဲ့ပါတယ်။ဒီပွဲတော်ကိုအက်စကိုဘာဆိုပွဲတော်တပည့်စည်းနဲ့ရိုက်တဲ့ပွဲတော်လို့နာမည်ပေးထားပြီးဒီပွဲကိုကက်သလစ်ခရစ်ယာန်ယုံကြည်မှုအရာယေရှုသခင်ကိုမွေးဖွားမဲ့မေတော်မာရီပရိသတ်ရူရာကိုဂုဏ်ပြုတဲ့အနေနဲ့ကျင်းပတဲ့ပွဲလေးဖြစ်ပါတယ်။ပဝနဲ့သ ောင်းဒေသရင်းနဲ့နိုင်ငံတကာကဧည့်သည်တွေအမြောက်အများလာရောက်တဲ့ပွဲတော်တစ်ခုလည်းဖြစ်ပါတယ်။ရိုးရာအရာမီးတစ်ပြက်စီနဲ့ရိုက်ရတာဖြစ်ပြီးအရိုက်ခံရတဲ့သူဖို့မီးမလောင်အောင်သတိနဲ့လုပ်ရတာဖြစ်တဲ့အကြောင်းလဲပွဲတော်မှာပါဝင်သူတူကပြောပါတယ်။တန်းစင်စီတယ်လို့ယုံကြည်တာကြောင့်အခုလိုလှုပ်တာဖြစ်ပြီးဒေတာရင်းမှာတော့ရေပန်းစားတဲ့ပွဲတော်တစ်ခုဖြစ်ပါတယ်အပျော်ပါဝင်စင်နွဲနေသူတွေရှိသလိုတစ်နှစ်ပတ်လုံးစိတ်ပင်ပန်းခဲ့တာတွေအတွေ့အပန်းဖြေတဲ့အနေနဲ့ပါဝင်နေသူတွေလည်းရှိပါတယ်ရှင
်ကိုငင်းချမ်းနဲ့မမြသင်းစံအောင်တို့စီစဉ်တင်ဆက်တဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြရတာပါခင်ဗျာ VOA American အတန်ကနေတင်းငုံနေနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုတော့ဒီကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လင်းဦးကတလဲပြောပြပေးပါအောင်မယ်ခင်ဗျာ
စီးပွားနိုင်ငံမှာသမရဘာရှာအာဆတ်ပြုတ်ကျသွားပြီးနောက်အနောက်နိုင်ငံတွေကပိတ်ဆို့တန်ခတ်ရေးရုံမှုတွေအ мян ဆုံးအဆုံးသတ်ဖို့ကုလသမဂ္ဂထူးခုစလကဒီနေ့ပဲတိုက်တွန်းလိုက်ပါတယ်တိုင်းပြည်တည်ဆောက်ရေးအတွက်ပိတ်ဆို့တန်ခတ်မှုတွေကိုမြန်မြန်ဆန်ဆန်ဖယ်ရှားသွားဖို့မျှော်လင့်နေကြောင်းစီးပွားနိုင်ငံဆိုင်ရာကုလသမဂ္ဂထူးခုစလကီယာပက်ဒါဆန်ကဒမက်စကတ်မြို့တော်ခီးစဉ်မှာဒီကနေ့ပဲသတင်းနောက်တွေကိုပြောဆိုလိုက်တာပါစီးပွားသမရကိုဖယ်ရှားခဲ့တဲ့သဘုံတွေကအလဲအလတ်သဘောထားနဲ့ပြောဆိုနေပေမဲ့အစ္စရေးနိုင်ငံရဲ့လုံခြုံရေးအတွက်ချိန်ချောက်မှုတွေရှိနေစေဖြစ်တဲ့ကြောင်းကာဝေးဝင်ကြီးအစ္စရေးကတ်စကဒီနေ့ပဲသတိပေးပြောဆိုလိုက်ပါတယ်ဘုံတွေကအလဲအလတ်သဘောထားရှိတဲ့အကြောင်းပုံဖော်ပြောဆိုနေပေမဲ့အစ္စရေးပေါ်မှာအချိန်မီအနည်းပေးနိုင်တဲ့ချင်းချောက်မှုတွေရှိနေစေဖြစ်ပြီးနောက်ဆုံးအခြေအနေတွေအရချင်းချောက်မှုတွေဟာပုံမအကောင်းလာနေတယ်လို့လည်းအစ္စရေးကဝေဝင်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာလွတ်တော်ကအရေးယူဖယ်ရှားဖို့မဲခွဲဆုံးဖြတ်လိုက်တဲ့သမရယွန်းဆွေယိုးကိုအ мян ဆုံးဖယ်ရှားဖို့အတိုက်ခံခေါင်းဆောင်ကဖွဲ့စည်းပုံအခြေခံဥပဒေတရားကိုဒီနေ့ပဲတိုက်တွန်းပါတယ်။သမရယွန်းကတော့စေုပ်ချုပ်ရေးအမိန့်ထုတ်ပြန်ခဲ့တဲ့အတွက်ယာရုကဖယ်ရှားဖို့မနေ့ကပဲလွတ်တော်မှာမဲခွဲဆုံးဖြတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဒီကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လင်ဦးကတင်ပြပေးခဲ့တာပါခင်ဗျာဒီကနေ့အတွက်အစီအစဉ်တင်ဆက်မှုတွေမကြခင်ပြီးဆုံးတော့မှာပါဒီကနေ့ညအတွက်စီစဉ်ထုတ်လုပ်ရေးမှုကကိုရနိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်းနဲ့ရောဘတ်ဘတ်စ်တို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇောင်းဝင်လိုက်ပါခင်ဗျာ VOA American အတန်ရဲ့တင်းငွေနေ့ညပိုင်းအစီအစဉ်တွေကိုနားဆင်ကြကြရတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA မြန်မာပိုင်းကနေပြီးတော့တနေ့ကိုနှစ်ကြိမ်အတန်လွင့်ထုတ်လွှင့်ပေးနေတာမှာညဘက်မှာဆိုလို့ရှိရင်တော့ည9နာရီကနေ10နာရီအထိတစ်ကြိမ်နဲ့မနေ့ခင်းပိုင်းအစီအစဉ်တွေမှာတော့မနေ့6နာရီကနေ9နာရီအထိတစ်ကြိမ်တနေ့ကို2ကြိမ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာဗီဒီယိုကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်သောရရှိမန်းနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်တွေခတ်သိမ်းကင်းဝေးပြီးတော့လူဝင်ဆန္ဒတွေအများဆုံးပြည်ဝနိုင်ကြပါစေခင်ဗျာ
This program has come to you from